Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2019ခုနှစ်ဇန်နဝါရီလ15ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမရရှိမြတ်တက်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါAmerican အစိုးရရန်ရတစိတ်တစ်ပိုင်းရဆိုင်ထားတာအတွက် Democrat တွေမှာလည်းတူညီတဲ့တာဝန်ရှိတယ်လို့သမ္မတ Donald Trump ကပြောကြားလိုက်ပါတယ်ကုလသမဂ္ဂအထူးဆောင်ရမ်းမှုရန်ဟီလီကိုမြန်မာနိုင်ငံတွင်ဝင်ခွင့်ပေးဖို့အတွက်ကုလသမဂ္ဂကပန်ကြားလိုက်ပါတယ်တိုက်ပွဲတွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်တွင်အကူအညီတွေပေးနိုင်အောင်တောရောက်ခွင့်ပြုဖို့အတွက်ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမအင်ဂျင်နိုင
်ကောင်းပါပြီရှင်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကိုဒီတွားရောက်ကြည့်ရှုမဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီရဲ့ပြီးခဲ့တဲ့သတင်းပတ်ခီးစဉ်ရွှေ့ဆိုင်းလိုက်ရပါတယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂကမြန်မာတမ်မတ်ကြီးရဲ့တုံ့ပြန်ချက်ကတော့
ကျွန်တော်တို့ကပို့ဆွန့်လောက်တာတော့မဟုတ်ဘူးကြာ။အမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါ။ဟိုဘယ်နည်းဆိုတော့ပြန်တိတဲ့အချိန်မှာဟောဘက်မှာက
ဒါကတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဟောက်တူဆွမ်းက VOE ကိုပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်မှာတော့ရခိုင်ပြည်နယ်တွင်တိုက်ပွဲတွေဆက်ပြီးပြင်းထန်နေစေနောက်ဆုံးအခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့စီးပွားရေးကဏ္ဍနဲ့တုဒ္ဒဆောင်လေအမေရိကန်တခွင်အစီအစဉ်စတာတွေကိုနားဆင်ရမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင်။
American အစိုးရရန်တရားတစိတ်တစ်ပိုင်းကိုရပ်ဆိုင်းထားတာကာလကြာရှည်ဖြစ်နေတာဟာသမ္မတကြောင့်လို့ American အများစုကအပြစ်တင်နေကြပေမဲ့သမ္မတ Donald Trump ကတော့ Congress လွှတ်တော်ကအတိုက်ခံ Democrat အမတ်တွေမှာလည်းတာဝန်အတူတူရှိနေတယ်လို့တနင်္လာနေ့ American လေသမားတို့နဲ့တွေ့ဆုံပွဲမှာပြောကြားလိုက်ပါတယ် American လုံခြုံမှုရှိဖို့အတွက်လိုအပ်နေတာကိုလှုံ့ဆော်မှုသူတို့ကအတီးပြုတ်မပေးဘူးလို့သမ္မတ Trump က New Orleans မှာကျင်းပတဲ့ American လေသမားများအဖွဲ့ချုပ်နှစ်တရာပြည့်နှစ်ပတ်လည်အခမ်းအနားမင်္ဂလာမှာပြောကြားခဲ့တာပါ Mexico နယ်စပ်တလျှောက်ဒဒိုင်းခံရမှုတူတောင်းနေတဲ့ဘီလီယံနဲ့ချီတဲ့ရန်ပုံငွေမရတာနဲ့ပတ်သက်ပြီးသမ္မတကအခုလိုခုခံပြောဆိုခဲ့တာပါနေဆက်လုံခြုံရေးအတွက် drone ယာဉ်တွေအာယုံခံဆက်တွေပဲထားမယ်ဆိုတာဟာမသိလျော်ကြောင်းနဲ့ American နိုင်ငံတွင်းကိုတရားမဝင်ဝင်ရောက်မှုတွေမရှိစေဖို့အတွက်ခိုင်မာတဲ့တမန်ဓာမမဟုတ် concrete design ကာယံမှဖြစ်မယ်လို့လည်းပြောပါတယ် American ကိုလုံခြုံစေဖို့အတွက်သူ့ရဲ့စူးစမ်းမှုကိုဘယ်တော့မှနောက်ဆုံးမှမဟုတ်ကြောင်းနဲ့အခုလို design အတွက်ရန်ပုံငွေချမပေးတာဟာလာမယ့်နှစ်တမန်ရွေးကောက်ပွဲမှာသူပြန်ရွေးခံမှုမဲဆွဲတဲ့အခါမှာပြဿနာဖြစ်အောင် Democrat တွေကလှုံ့ဆော်တာသာဖြစ်ကြောင်းလည်းတမန် Trump ကပြောပါတယ်။အစိုးရရန်ရတဲ့စိတ်တပိုင်းရဆိုင်ထားရတာနဲ့ပတ်သက်ပြီးစစ်တမ်းကောက်ရွာမှာတမန် Trump နဲ့သူ့ရဲ့ Republican Party မှာတာဝန်ရှိတယ်လို့ပြောဆိုကြသူများနေတာကိုအဓိကစစ်တမ်းကြီး6ခုမှာတွေ့ရပါတယ်။ Quinnipiac တက္ကသိုလ်ကတနင်္လာနေ့ထုတ်ပြန်တဲ့စစ်တမ်းမှာတော့မဲပေးသူတွေထဲက63ရာခိုင်နှုန်းကအစိုးရရန်ရတဲ့စိတ်တပိုင်းပြန်ဖွင့်ရင်မှနေဆက်တိုင်းကိစ္စထည့်မပြောဖို့ဒီမိုကရက်တီရဲ့အဆိုပြုချက်ကိုထောက်ခံကြတာတွေ့ရပါတယ်
။ရုရှားအတွက်ဘယ်တော့မှသူအလုံးမလုပ်ခဲ့ပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတုန်းကပဲပြောလိုက်ပါတယ်။ရုရှားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကိုသမ္မတထရမ့်ကကျေးဇူးဆက်တဲ့တုံ့ပြန်မှုတွေလုပ်တဲ့သဘောရှိတယ်လို့သတင်းတွေထွက်လာခဲ့ပြီးတဲ့နောက်ပိုင်းသမ္မတထရမ့်ကအခုလိုမျိုးတုံ့ပြန်ပြောဆိုလိုက်တာပါ။အခုလိုမေကွန်ထုတ်တာကိုကရှက်ဖို့ကောင်းနေပြီလို့သမ္မတထရမ့်ကမေကွန်ထုတ်တဲ့သတင်းတော့ကိုမနေ့တုန်းကတုံ့ပြန်ပါလေ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံကဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးဒီကိစ္စဟုတ်မဟုတ် FBI အစိုးရထောက်လှမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီး FBI အကြီးအကဲ James Comey ကို2019ခုနှစ်မှာသမ္မတထရမ့်ကတာဝန်ကနေရပ်ဆိုင်းခဲ့ပါလေသမ္မတထရမ့်ဟာရုရှားရဲ့လွှမ်းမိုးမှုကိုမတော်တဆခံခဲ့ရတာလားဒါမှမဟုတ်ရုရှားအတွက်တည်တည်ကြီးနဲ့လုပ်ပေးခဲ့တာလားဆိုတဲ့ကိစ္စကို FBI ထောက်လှမ်းရေးအဖွဲ့ကစုံစမ်းစစ်ဆေးနေကြောင်း The New York Times သတင်းမှာပြီးခဲ့တဲ့သတင်းပတ်ကုန်လုံးကဖော်ပြခဲ့ပါတယ်။လွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့သမ္မတဒေါ်နယ်ထရမ့်တို့၅ချိန်တွေ့ဆုံခဲ့ပြီးတော့အဲ့ဒီတွေ့ဆုံမှုတွေမှာသမ္မတနှစ်ဦးပြောဆိုမှုအသေးစိတ်အချက်အလက်တွေကိုသမ္မတထရမ့်ဘက်ကထင်ချန်ထားတယ်လို့ Washington Post သတင်းသားကလည်းပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာဖော်ပြခဲ့ပါတယ်။
စီးရီးယားက American တက်တွေစပြီးရုပ်သိမ်းချိန်မှာစီးရီးယားက cuts တွေကိုဖိနှိပ်မှုတွေမလုပ်ဖို့အရေးကြီးကြောင်းတူရကီသမ္မတ Recep Tayyip Erdogan ကိုသမ္မတ Donald Trump ကအလေးနက်ပြောကြားခဲ့တယ်လို့သမ္မတအင်မြူကပြောပါတယ်။သမ္မတ Trump ဟာတနင်္လာနေ့မှာ တယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တာဖြစ်ပါတယ်။ရှီရဲ့အရှိမြောက်ဒေတာမှာတူရကီရဲ့လုံခြုံရေးဆိုင်ရာစိုးရိမ်မှုတွေအတွက်အမေရိကန်ကအတူတကောလက်တွဲလှုပ်ဆောင်သွားဖို့ဆန္ဒရှိကြောင်းတချိန်ထဲမှာပဲတူရကီအနေနဲ့ Catch Data မှာမှ IS ဆွေးရောက်တွေကိုလက်တွဲချေမှုန်းနေတဲ့ Syria Democratic တပ်ဦး SDF တို့ကိုဖိနှိပ်မှုတွေမလုပ်ဖို့အရေးကြီးကြောင်းလည်းသမ္မတ Trump ကပြောကြားခဲ့တယ်လို့သမ္မတအင်ယူထုတ်ပြန်ချက်မှာဖော်ပြပါတယ်။အစောပိုင်းကတော့သမ္မတ Trump ကတကယ်လို့ American တပ်တွေ Syria ပြန်ရုပ်သိမ်းချိန်မှာ Cuts တွေကိုတိုက်ခိုက်မယ်ဆိုရင် Turkey ကစီးပွားရေးအခြေအနေစိုးနဲ့ရင်ဆိုင်နိုင်တယ်လို့သတိပေးခဲ့တယ်လို့ Beijing ဆောင်တစ်ခုဖန်တီးဖို့လည်းအဆိုပြုခဲ့ပါတယ်။ Turkey က Cuts တွေကိုရန်ဆရာမျိုးမလုပ်စေခြင်းကြောင့်လည်းအသေးစိတ်ကိုတေချာမရှင်းပေမဲ့ Beijing ဆောင်ဖြစ် -20 ဝန်းကျင်ထားဖို့လည်းသမ္မတကပြောပါတယ်။နိုင်ငံခေါင်းဆောင်တို့ရဲ့တယ်လီဖုန်းဆက်သွယ်ပြောကြားချက်တွေနဲ့ပတ်သက်ပြီး Turkey အစိုးရထုတ်ပြန်တဲ့ကြေညာချက်မှာတော့နိုင်ငံမြောက်ပိုင်းကျန်းဖက်မှုတွေကင်းစေဖို့အတွက်ဘေကင်းလုံခြုံရေးဇုံတစ်ခုဖန်တီးဖို့အတွက်ဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ
်။မူရစေဝါရောင်းဝယ်မှုနဲ့ကနေဒါနိုင်ငံသားတဦးကိုတရုတ်နိုင်ငံတရားဝန်တစ်ခုကတေတံချမှတ်လိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဟာတေတံကိုထင်သလိုသုံးစွဲနေတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကဆွဆွဲလိုက်ပါတယ်။ကနေဒါနိုင်ငံသားအငိမ့်စား Robert Lloyd Shellingsburg ကိုမူရစေဝါရောင်းဝယ်မှုနဲ့တရုတ်နိုင်ငံအရှိမြောက်ပိုင်းတရားရုံးကအစပိုင်းမှာ2015နှစ်ချမှတ်ခဲ့ပေမဲ့လည်းဒီဆုံးဖြတ်ချက်ဟာတက်ညာလွန်းတယ်လို့ဆိုပြီးတော့တေတံအဖြစ်အဆုံးစီရင်မှုအနေနဲ့ကဒီတရက်ကြာတရားစီရင်မှုအတွင်းပြန်လည်ဆုံးဖြတ်ခဲ့တာပါပြီးခဲ့တဲ့2014ခုနှစ်အတွင်း Meth Amphetamine စိတ်ကြွမှုရဲ့ဆေးဝါးကီလိုဂရမ်200ကျော်ကိုတရုတ်နိုင်ငံကနေဩစတြေးလျနိုင်ငံကိုတည်ယူရောင်းချဖို့ဆိုတဲ့ဆွဆွဲချက်နဲ့ဒီကနေဒါနိုင်ငံသားဒီ Robert Lloyd Shellingsburg ကိုတရားစွဲဆိုခဲ့တာပါတရုတ်ဆက်သွယ်ရေးကုမ္ပဏီရဲ့အကြီးအကဲတူကိုမကြခင်တုန်းကပဲကနေဒါနိုင်ငံမှာဖမ်းဆီးခဲ့ပြီးတဲ့နောက်ပိုင်းကနေဒါနဲ့တရုတ်နိုင်ငံကြားတင်းမာမှုတွေကရှိလာနေတာပါအမေရိကန်နိုင်ငံကလိုရှိနေတဲ့ဟွာဝေးကုမ္ပဏီရဲ့ဗန်ဒိုင်းဆိုင်ရာအကြီးအကဲမင်းဝမ်ဇောဟာကနေဒါနိုင်ငံမှာပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်
Pure American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညဒုတိယနာရီဝယ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် Pure American တကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်အထူးဆောင်ဆိုင်ဆက်စည်မှုရန်ဟိလီကိုမြန်မာနိုင်ငံတွင်းလာရောက်ခွင့်ပေးဖို့ကုလသမဂ္ဂကမျှော်လင့်နေကြောင်းကုလအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရစ်ကတနင်္လာနေ့နယူးယောက်ရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်
။ We very much hope that she will be allowed to visit the country when she needs to.
မြန်မာနိုင်ငံနဲ့သူသွားဖို့လိုတဲ့အချိန်မှာတော့ရောက်ခွင့်ပြုမယ်လို့ကျွန်တော်တို့အထူးမျှော်လင့်နေကြောင်းပြောကြားတော့တာပါ။အထူးကိုယ်စားလှယ်ရန်ဟိလီကမြန်မာနိုင်ငံကိုသွားခွင့်မရပဲဇန်နဝါရီလ14ရက်တနင်္လာနေ့ကစပြီးထိုင်းနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဒုက္ခသည်စခန်းတွေကိုဆက်ပြက်ကြားခီးစဉ်ဖြစ်နေသွားရောက်နေတာဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိတဲ့မြန်မာစစ်ဘေးရှောင်ဒုက္ခသည်စခန်းတွေကိုသွားရောက်ပြီးဇန်နဝါရီ19ရက်နေ့မှာဘန်ရှန်ချာဒုက္ခသည်စခန်းအပါဝင်ဘင်္ဂလားဒေ့ရှ်မှာရှိတဲ့တိမ့်နဲ့ချီတဲ့ရွန်ဂျာရီရှိတဲ့ဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်ပါတယ်။ဇန်နဝါရီ24ရက်မှာဒက်ကတ်မှာသတင်းစာရှင်းလင်းပွဲလုပ်မှာပါ။မနစ်က2018ဇန်နဝါရီမှာလည်းမြန်မာနိုင်ငံတည်းဝင်ခွင့်မရတဲ့အတွက်ထိုင်းနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည်စခန်းတွေကိုသာတွားရောက်နိုင်ပြီးတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ရောက်မှာသတင်းစာရှင်းလင်းပွဲကျင်းပနိုင်တာပါ။လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟင်းလီကတော့သူဟာမြန်မာအစိုးရနဲ့ဆက်ပြီးဆက်ဆံညှိနှိုင်းသွားဖို့ကြိုးစားနေဆဲဖြစ်ကြောင်းနဲ့မြန်မာပြည်သူတွေနဲ့တွေ့ဆုံပြီးနိုင်ငံတော်ဝန်ကလူခွင့်အခြေအနေတွေဆွေးနွေးတော့မှာဖြစ်တယ်လို့ကြေညာချက်ထုတ်ပြန်ပြောဆိုထားတာပါအခုခီးစင်တွင်တွေ့ရှိချက်တွေကိုတော့ကုလအထုကိုယ်စားလှယ်ကလာမယ့် March လူခွင့်ကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာတင်ပြမှာပါအထူးကိုယ်စားလှယ်ရန်ဟင်းလီကိုမြန်မာစုက2019ဒီဇင်ဘာလကစပြီးတော့ပြည်ဝင်ခွင့်မြင့်ပယ်ထားတာဖြစ်ပါတယ်ဒီဇူလိုင်လခီးမြန်မာနိုင်ငံခီးစင်ပြန်အပီကုလလုံခြုံရေးကောင်စီကိုတင်သွင်းတဲ့သူမရဲ့အစီရင်ခံစာဟာဘက်လိုက်ပြီးမျှတမှုမရှိတဲ့အတွက်ခုလိုဆုံးဖြတ်ချက်ချခဲ့တယ်လို့မြန်မာစုကသူ့ကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အဲ့ဒီချိန်ကထုတ်ပြန်တဲ့ရန်ရင်းလီရဲ့အကြေညာချက်မှာဖော်ပြပါတယ်
။ရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုပေးခွင့်ပြုရေးအတားဆီးမရှိမြန်မြန်ဆန်ဆန်လှုပ်ခွင့်ပေးဖို့မြန်မာစုကကုလသမဂ္ဂကမနေ့တုန်းကပဲတိုက်တွန်းတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအစိုးရတပ်တွေနဲ့ AA ရခိုင်တပ်မတော်တို့အကြတိုက်ပွဲတွေဖြစ်ပွားနေလို့အိုးအိမ်ဆွန့်ခွာထွက်ပြေးတင်းရှောင်နေရသူပေါင်းထောင်နဲ့ချီပြီးတော့ရှိနေပါတယ်တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းဒေသတွေအတွင်းအစိုးရမုတ်တဲ့အဖွဲ့အစည်းတွေနဲ့ကုလသမဂ္ဂအဖွဲ့တွေခီးသွားလာခွင့်ကိုတားမြစ်ထားကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့အပတ်မှာအသိပေးအကြောင်းကြားစာထုတ်ပြန်ထားပါတယ်ဒါပေမဲ့လည်း တားမြစ်ကန့်သက်ထားတဲ့အထက်မှာ ICRC နိုင်ငံတကာချက်ချီတင်ဖွင့်နဲ့ဒီ WFP ကမ္ဘာစံနှယ်ကအဖွဲ့တွေတော့မပေါ်မှာဘူးတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားတွေထောင်ထဲချီရှိနေပြီးသူတို့အတွက်အကာအကွယ်နဲ့အကူအညီတွေမရှိဘဲဖြစ်နေလို့အခုလိုတားမြစ်ကန့်သက်ချက်အစ်စ်တွေရခိုင်ပြည်နယ်တွင်းထုတ်ပြန်တာကိုအထူးပဲစိုးရိမ်ပူပန်တဲ့ကြောင်းကုလသမဂ္ဂရုံးရဲ့ပြောခွင့်ရပြည်ပြည်တော်ကဆိုပါတယ်နိုင်ငံတကာလူ့ခွင့်ရေးဆိုင်ရာဥပဒေအရရက်သူရက်သားတွေကိုကာကွယ်ပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနိုင်ရေးကိုမြန်မာအစိုးရအနေနဲ့တားဆီးမရှိခွင့်ပြုဖို့ဒီမြန်မာအစိုးရဘက်ကပြည်သူ့ဘောဆောင်ပြီးတုံ့ပြန်လိမ့်မယ်လို့မျှော်လင့်ကြောင်းလဲဆိုပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးသက် AK Abdul Momen ဟာရိုဟင်ဂျာတွေဝင်လာတာဟာတကယ့်ပြဿနာကြီးတစ်ခုဖြစ်ကြောင်းနဲ့ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာဟာတိတ်ပြီးတော့ဖြေရှင်းဖို့မလွယ်လောက်ဘူးလို့တင်းနယ်လာနေမှာပြောကြလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာလူမှုရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကြုံလာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့အတွက်တာဝန်ရှိသူတွေကိုလည်းညွှန်ကြားထားတယ်လို့ပြောပါတယ်။
ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတွေကတင်သွင်းမဲ့ဆန်တွေကို EU ဥရောပကအခွင့်စီးချက်ဖို့အခုတစ်ပတ်ထဲမှာလှုပ်ဆောင်မဲ့သဘောရှိနေကြောင်းနိစ္စတဲ့သတင်းရက်ကိုကိုးကားပြီးတော့ Reuters သတင်းမှာမနေ့တုန်းကဖော်ပြထားပါတယ်။လာမယ့်3နှစ်အတွင်းတင်သွင်းမဲ့ဆန်တွေအတွက်တင်သွင်းကုန်တွေကိုတင်းကျပ်သွားမဲ့သဘောဖြစ်ပါတယ
်။အခုဆက်လက်ပြီးတော့သတင်းလွှာတွေကိုတင်ဆက်မှာပါ American အစိုးရရန်တရားတချို့ရက်ဆိုင်နေတာအချိန်လေးပတ်ထဲရောက်လာနေပါပြီ American နဲ့ Mexico နယ်စပ်တခြားမှာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ဖို့လမ်းကြောင်းကိုသမ္မတ Donald Trump ကဆက်ပြီးကင်ဆယ်ထားတော့မှာပဲသူ့အနေနဲ့နယ်စပ်တတိုင်းကရန်ရေးရန်ပုံငွေရဖို့နိုင်ငံတော်အရေးပေါ်အခြေအနေကိုသမ္မတအာဏာသုံးပြီးရယူနိုင်တယ်ဆိုပေမဲ့ဒီလိုလုပ်မဲ့အရေးကိုကန့်ကွက်နေကြတဲ့သူတွေထဲမှာ Democrat အမတ်တွေပြင် Republican အမတ်ချို့တောင်ပါဝင်လာနေပါပြီ VOA သတင်းတောက် Jim Malone ရဲ့သတင်းကိုကိုကြောင်ကပြောပြမှာပါရှင
်မက္ကဆီကိုနယ်စပ်မှာတိုင်းကာရံမယ်ဆိုတာကသမ္မတဒေါ်နယ်ထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်စဉ်ကလေးကပေးထားတဲ့ဂရုပါဒီဂရုကိုကောင်တဲဖော်ရေးသမ္မတထရမ့်ကကြိုးပမ်းနေတယ်ဆိုပေမဲ့ဒီမိုကရက်အမတ်တွေဘက်ကအပြည့်ပြင်းကန့်ကွက်နေတာကြောင့်နိုင်ငံတော်အရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်မှုကိစ္စကိုသမ္မတထရမ့်ဘက်ကဆက်ပြီးတော့စဉ်းစားနေတာဖြစ်ပါလေ
I have the absolute legal right to call itBut I'm not looking to do that because this is too simple.
ရေးပေါ်အခြေအနေကြီးညာဖို့ဥပဒေအကြောင်းအရာကျွန်တော်မှလုံးပိုင်권လုံးဝရှိပါတယ်။ဒါပေမဲ့လည်းဒီလိုတော့ကျွန်တော်လုံးမမဟုတ်ပါဘူး။ဘာကြောင့်လဲဆိုရင်ဒီလိုလုပ်ရတာတိတ်ပြီးရိုးလွန်းတယ်။ဒီမိုကရက်တွေဘက်ကနယ်စပ်လုံခြုံရေးကိုလိုလားပါတယ်လို့ပြောတင်ပါတယ်။နယ်စပ်လုံခြုံရေးကတတိုင်းမကရင်မရနိုင်ပါဘူး။ဒီကိစ္စကိုအလေးနက်ထားပြီးလုပ်တင်တာပါ။
အရေးပေါ်အခြေအနေကြီးညာမှုကအစိုးရရန်နေရာတချို့ရက်ဆိုင်နေတဲ့ပြဿနာကိုဖြေရှင်းနိုင်မဲ့လမ်းကြောင်းတစ်ခုလို့အထက်လွှတ်တော်အမတ် Lindsey Graham နဲ့တချို့ Republican အမတ်တွေကယုံကြည်နေကြပါတယ
် Seems to me the only way left is for him to exercise that authority
ကျွန်တော်မြင်မှာတော့သမ္မတအနေနဲ့သူ့ရဲ့လုံပိုင်ခွင့်အာဏာကိုအသုံးချပြီးတော့လှုပ်ရှားလမ်းတစ်ခုပဲကြံမာတော့တယ်လွှတ်တော်ဘက်ကလှုပ်ဆောင်မှုတွေကျွန်တော်ဘာမှမမြင်ရပါဘူးလို့အထက်လွှတ်တော် Republican အမတ် Lindsey Graham ကပြောသွားခဲ့တာပါ Democrat လွှတ်တော်အမတ်တွေကအရေးပေါ်ကြီးညာချက်ထုတ်ပြန်မဲ့အရေးကိုလည်းလက်မခံကြပါဘူးဒါကမလို့အဖဲလုံးမဲ့ကိစ္စလို့ဒီမိုကရက်တွေဘက်ကယူဆကြပါတယ်သမ္မတအနေနဲ့အရေးပေါ်ကြီးညာချက်ထုတ်ဖို့လုံနိုင်တဲ့လမ်းကြောင်းတွေတော်တော်များများရှိနေတယ်ဆိုပေမဲ့အခြေခံဥပဒေဆိုင်ရာကန့်သတ်ချက်တွေကလည်းရှိနေတယ်လို့လေလာသုံးသပ်သူ John Hudak ကပြောပါတယ
် The president has a fairly broad power to declare a national emergency
သမ္မတမှာနိုင်ငံတော်ရဲ့အရေးပေါ်အခြေအနေကြီးညာချက်ထုတ်ပြန်ဖို့အခွင့်အာဏာကကြေကြေပြန့်ပြန့်ရှိပါတယ်။ဥပဒေကိုတေချာပြန်ကြည့်တဲ့အခါသမ္မတရဲ့အရေးပေါ်အခြေအနေကြီးညာနိုင်မှုဟာချွင်းချက်ခုဖြစ်ဘယ်နေရာမှာရှိနေလဲဆိုတာကိုတွေးဖို့မလွယ်ပါဘူး။သမ္မတတွေဟာသူရဲ့အသုံးချိန်ရရှိရေးလွှတ်တော်မှာနှဲ့ပြီးရှာတတ်ကြတယ်ဆိုပေမဲ့အသုံးချိန်ကိစ္စကလွှတ်တော်ပေါ်မှာပဲလုံးဝမူတည်နေတာကိုသမ္မတတွေအနေနဲ့သူတို့ရဲ့စူးစမ်းမှုတွေကအဆုံးထိမရောက်ပဲရပ်သွားတတ်ကြပါတယ်။
အစိုးရရန်နေရာတချို့ရပ်တန့်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဒီမိုကရက်အမတ်တွေထက်သမ္မတထရမ့်ကိုအပြစ်တင်နေကြတာများတယ်လို့လူထုသဘောထားကြောက်ယူမှုတွေမှာဖော်ပြနေကြပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့နိုင်ငံရေးအရသူ့ဘက်ကအားတာမှုရရှိရေးကိုပဲအာရုံစိုက်ပြီးတော့လှုပ်ဆောင်နေတယ်။လာမယ့်နှစ်2020ထဲမှာသမ္မတရွေးကောက်ပွဲကရှိနေတာကြောင့်သူ့ပေးထားတဲ့ဂရီတိုင်းတိုင်းကာရန်ရေးကိုမဖြစ်ဖြစ်အောင်စူးစမ်းနေတာလို့လေ့လာသူတချို့ကသုံးသပ်ကြပါတယ်။
ကိုကျောင်းတွင်မှာတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကထိုင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဖို့နဲ့အ мян ဆုံးခွင့်ပြုဖို့မြန်မာအစိုးရကိုကုလသမဂ္ဂကမနေ့ကအလေးနဲ့တိုက်တွန်းလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကလည်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ရခိုင်ပြည်နယ်တွားရောက်မဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။လက်ရှိမြန်မာစစ်တပ်နဲ့ AA ရခိုင်လက်နက်ကိုင်အဖွဲ့ကြားတိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့အလဲပိုင်းကစုစုပေါင်းမြို့နယ်၅မြို့နယ်အတွင်းကုလသမဂ္ဂအေဂျင်စီတွေနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေတွာလာခွင်ကိုပိတ်ပင်လိုက်ကြောင်းရခိုင်ပြည်နယ်အစိုးရကပြီးခဲ့တဲ့သတင်းပတ်ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဒါပေမဲ့ IRC နိုင်ငံတကာကြက်ချီနီကော်မတီနဲ့ UNFP ကုလသမဂ္ဂစားနပ်ရိက္ခအစီအစဉ်တွေရဲ့အကူအညီတွေကိုတော့ကန့်သက်ထားတဲ့မြို့နယ်၅မြို့နယ်မှာဆက်ပြီးပေးဖို့ရခိုင်ပြည်နယ်အစိုးရကခွင့်ပြုထားပါတယ်။အခုလိုကန့်သက်ချက်အစ်စ်တွေကြောင့်အကူအညီတွေလိုအပ်နေတဲ့ထောင်နဲ့ချီရှိနေတဲ့စစ်ဘေးဒုက္ခသည်အရေးကိုအလိုမဲ့စိုးရိမ်မကင်းဖြစ်မိပြီးပိတ်ပင်တားဆီးမှုတွေကိုရုပ်သိမ်းပေးဖို့ကုလသမဂ္ဂကအလေးနဲ့တောင်းဆိုကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပြောခွင့်ရအမျိုးသမီးအီရီကန်နီကိုက VOA ကိုအခုလိုပြောပါတယ်
။ရခိုင်ပြည်နယ်ကတိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးရေးကန့်သက်တားမြစ်ချက်အစ်စ်တွေကြောင့်စာနာမှုအကူအညီတွေအလုံးအလောက်မရဘဲဖြစ်နေပြီးအကာအကွယ်မဲ့နေတဲ့ထောင်နဲ့ချီရှိနေတဲ့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေအတွက်ကုလသမဂ္ဂအနေနဲ့အလွန်ပဲစိုးရိမ်မကင်ဖြစ်ရပါတယ်။အရက်သားတွေကိုအကာအကွယ်ပေးရင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေအတိုင်းလိုက်နာခြင်းသုံးရည်သေးကြစေဖို့လူသားချင်းစာနာကူညီမှုတွေကိုပိတ်ပင်တားဆီးမှုတွေမလုပ်ဘဲမြန်မြန်ဆန်ဆန်ခွင့်ပြုဖို့ကုလသမဂ္ဂကတောင်းဆိုထားတာကိုမြမဆိုးရအနေနဲ့အပြုသဘောဆောင်တုံ့ပြန်ဆောင်ရွက်လိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ်
။မြမနိုင်ငံကကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံကတိုက်ရိုက်ဆွေးနွေးပြောဆိုမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်အတွင်းလက်တလောအရေးပေါ်လိုအပ်နေတဲ့နေရာတွေမှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုကုလသမဂ္ဂဘက်ကနေပို့ပြီးတိုးပေးနိုင်ရေးမြမအစိုးရကိုကမ်းလှမ်းပြောဆိုထားတယ်လို့အီရီကန်နီကိုကဆိုပါတယ်ဇန်နဝါရီလအစောပိုင်းကစတင်ပြင်းထန်လာတဲ့နှစ်ဖက်တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးခဲ့ကြရတဲ့စစ်ဘေးဒုက္ခသည်9,000လောက်ရှိနေပြီးဖုံကြီးကျောင်းတွေနဲ့အခြားဘေးလွတ်ရာနေရာတွေမှာခိုးလုံနေကြရတယ်လို့မြန်မာနိုင်ငံကကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံကပြောပါရတယ်။တိုက်ပွဲတွေဖြစ်နေတဲ့နေရာတွေမှာလုံခြုံရေးအခြေအနေစိုးရိမ်ရတဲ့အတွက်ကုလသမဂ္ဂဝန်ထမ်းတွေတွာလာဖို့အကန့်အသတ်တွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဟောက်တူဆွမ်းကအခုလိုတုံ့ပြန်ပြောဆိုပါရတယ်။
လုံခြုံရေးအတွက်ကတော့တိတဲ့အတိုင်းပဲလေဟိုကျွန်တော်တို့ဘက်ကလုံခြုံရေးဟိုတာဝန်ရှိတဲ့သူတွေတောင်မှတလောက်ဟိုဘာပေါ်တိတိတန်ရတာရှိနေတဲ့အခါကျတော့အခြေအနေကတော့အားလုံးမြင်တဲ့အတိုင်းပဲအဲ့တော့အနေရတော့ရှိတာပေါ့နော်အနေရှိနေတာမှန်ပဲလေအဲ့တော့ကျွန်တော်တို့ကတော့ဟိုအခုကကျွန်တော်ပြည်ပဆိုင်ချက်ချင်းဒီကော်မတီပေါ့ ICRC တို့နောက် UNFPA တို့ပေါ့တို့သူဒီဟိုအဝန်တရားစံထောက်ထားမှုကိုညီပါညာဆိုတဲ့ဟာတွေကတော့အဲ့ဒါကကျွန်တော်တို့ပေးခွင့်ရတော့ပေးထားပါတယ်။
အေးအေးရခိုင်အဖွဲ့နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့နေရာဟာအရင်2018ခုနှစ်ကမြန်မာစစ်တပ်ရဲ့ပြင်းထန်လာတဲ့နေမြေရှင်းလင်းရေးစစ်ဆင်ရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အစုလိုက်ပြုံလိုက်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ရွာတွေရှိနေတဲ့နေရာလည်းဖြစ်ပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခိုးလုံနေတဲ့ရိုဟင်ဂျာ3,000ကျော်မြန်မာနိုင်ငံနေရဲ့ပြန်လာရေးကိစ္စနဲ့ပတ်သက်လို့ပြီးခဲ့တဲ့သတင်းပတ်အတွင်းရခိုင်ပြည်နယ်ကိုလာရောက်မဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ကိုလည်းလုံခြုံရေးအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့ပြောခွင့်ရအန်ဒရူးမဟစ်ကတနင်္လာနေ့ကပြောကြားခဲ့ပါတယ်။ဖိလစ်ပိုဂရန်ဒီရဲ့ခီးစဉ်ရွှေ့ဆိုင်းခဲ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တန်မတ်ကြီးဟောက်တူဆွမ်းကလည်း VOA ကိုအခုလိုရှင်းပြပါတယ
်။ကျွန်တော်ကပုံစံလောက်တာမဟုတ်ဘူးကြာ။အမှန်ကတော့သူကဟိုသူ့အစီအစဉ်ကိုပြန်ပြီးတော့ရဲ့ပြန်ညှိတဲ့သဘောပါ။ဟိုဘယ်နည်းဆိုတော့ပြန်တိတဲ့အချိန်မှာဟောက်ဘက်မှာကဟိုအေးရသူဝင်တိုက်တဲ့ဟာတွေရှိနေတယ်ကွာ။လုံလုံရေးရသူလည်းအဲ့ဒီဘက်ကိုသွားဖို့အဆင်မပြေဘူးလေ။မပြေတဲ့အခါကျတော့သူကလည်းသူပြန်ပြီးတော့ဟိုအချိန်ညှိမဲ့သဘောပါပဲ။ဟိုကင်ဆယ်လုပ်တာကျွန်တော်ကပုံစံလောက်တာမဟုတ်ဘူး။လုံလုံရေးအချိန်ကြီးရလည်းပဲဟိုကျွန်တော်တို့ကအဲ့ဒီပဲကြတော့သွားဖို့လည်းအဆင်မပြေဘူးဆိုတော့သူလည်းပဲဟိုနည်းနည်းအဆင်ပြေတဲ့ချိန်ပြန်ညှိမဲ့သဘောပါပဲ
ဒီအတော်တွင်လုံခြုံရေးကောင်စီမှရခိုင်ပဋိပက္ခအခြေအနေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်ရေးဆွေးနွေးမဲ့အဆိုကိုအမြဲတမ်းဖွဲ့ဝင်ပြည်ထောင်နိုင်ငံကဒီသတင်းပတ်နှောင်းပိုင်းမှာတင်သွင်းဖို့ရှိတယ်လို့ကုလသမဂ္ဂနဲ့နှိစက်တဲ့အတိုင်းဝိုင်းကပြောပေမဲ့မြန်မာတမ်မတ်ကြီးဟောက်တူဆွမ်းကတော့ဒ ီကိစ္စနဲ့ပတ်သက်လို့သူတို့ကိုအတိပေးအကြောင်းကြားခြင်းမရှိသေးဘူးလို့ VOA ကပြောပါတယ်။လုံခြုံရေးကောင်စီမှအလှည့်ကျအဖွဲ့ဝင်အသစ်ဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံကတော့ရိုဟင်ဂျာဒုက္ခသည်တွေကိစ္စကိုလက်ရှိလုံခြုံရေးကောင်စီမှအလေးပေးဆောင်ရွက်သွားမယ်လို့ပြောဆိုထားပါတယ်ရှင
်။ပရောရှိမြတ်မြန်မာနိုင်ငံဆိုင်ရာတရုတ်တမ်မကြီးဟာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းကကချင်ပြည်နယ်ကိုတွားရောက်ခဲ့ရမှာကချင်နိုင်ငံ၏လူမှုရေးအဖွဲ့အစည်းတွေနဲ့တွေ့ပြီးတော့ခုနှစ်နှစ်ကြာဆိုင်ငံ့ထားတဲ့မြေဆုံစီမံကိန်းပြန်ဆဖို့တကြော့ပြန်တိုက်တွန်းပြောဆိုတာမျိုးတွေရှိလာပါတယ်။NDI အစိုးရအနေနဲ့ကမြေဆုံစီမံကိန်းကိုတေချာလေ့လာပြီးတော့အသေးစိတ်ထုတ်ပြန်မယ်လို့ဆိုပေမဲ့အခုချိန်အထိအစိုးရရဲ့ပြတ်သားတဲ့သဘောထားကတော့ထွက်မလာသေးပါဘူး။ဒါကြောင့်မလို့လာမယ့်အင်ကာနေဒိုင်လီလိုက်အစီအစဉ်မှာတော့မြေဆုံစီမံကိန်းနဲ့ပတ်သက်လို့ပြန်ဆတဲ့မသိကျွန်တော်တို့ဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေများလူသူတွေ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပို့ထားမယ်ဆိုရင် VOA ကနေပြီးတော့ဒိုင်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-8-2-5-5-5 လေးဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမဲ့သွားရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။ကချင်ပြည်နယ်ကမြေဆုံဆဲစီမံကိန်းအပေါ်သဘောထားအမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဒီကနေ့ညမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုတော့ရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေတဲ့နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာတပ်မတော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA တို့ကြားဒီကနေ့တနင်္လာနေ့မှာတိုက်ပွဲတွေဆက်ပြီးဖြစ်နေပါတယ်။ဒီမနေ့တနင်္လာနေ့ကလည်းဆက်ပြီးဖြစ်နေတယ်လို့ဒီကနေ့မှလည်းဒီတိုက်ပွဲတွေကဆက်ပြီးတော့ဖြစ်ပေါ်နေစေရှိတယ်လို့သိရပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ထိုင်းချေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်။
ဟုတ်ကဲ့ပါတနင်္လာနေ့မနက်မှာဗုဒ္ဓတောင်မြို့နယ်နဲ့ရတိတောင်မြို့နယ်ဘက်မှာနှစ်ဖက်တိုက်ပွဲဖြစ်ပွားတယ်လို့ AA ဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ဒုက္ခက VOA ကိုပြောပါတယ
်ဒီနေ့တော့ဒီတိုက်ပွဲအကြီးအကဲနေရာရှိတယ်ကြာပြီးရတိတောင်နဲ့ဗုဒ္ဓတောင်ကြားပေါ်ဒီဥယျာဉ်တာရှင်ရဲ့ကျွာနားမှာဖြစ်တာတို့ကမတိတာပက္ခနေပြီးတော့နော်လက်နေကြီးတွေနဲ့တနားကြီးမတိုးခင်လာပါတက်ပြီးတော့ဟိုအသက်မပြတ်ပြစ်နေတာနောက်တနေရာကဒီရတိတောင်မြို့ရဲ့အခြေဖက်ပေါ်နော်အဲ့ဒီဒီကိန်းသာရွာနားမှာဖြစ်တာတို့မနေ့ချင်းနိုင်တော့မှာတိုက်ပွဲဆက်ဖြစ်တယ်အခုမှတော့ဗမာတပ်မတော်ဖက်ကနေပြီးတော့နော်သူတို့တော်တော်လေးကြားဆုံးများတော့တယ
်ရေသိတာမြို့နယ်တွင်တနင်္လာနေ့မနေ့ဖြစ်ပွားတဲ့အခြေအနေကိုတော့ဒေတာခန်ဒုကအခုလိုပြောပါတယ်
ဒီမင်းကတော့ကျွန်တော်တို့ဒီရေသိတာမြို့မင်းငါမိုင်တော့အခုမှရှိတဲ့ကမေချောင်းပေါ့နော်အဲ့ဒီကမှတိုက်ပွဲကမင်းနဲ့ဆီလာပြည့်ခဲ့တယ်ခင်ဗျာဒီကဘုံကတော့မပြရသေးဘူးပေါ့နော်အဲ့ဒီနေရာမှာကဒီတပ်ခေတွေကအကုန်လုံးကချောင်းနေကြပြီပေါ့နောက်ပြီးတော့တိုက်ပွဲကြီးကဘာတူမှမတော်သေးတဲ့ခါကျတော့ဒီနေကတော့ဘာတူမှမပြီးခင်ဗျာ
တနင်္ဂနွေနေ့မှာလဲဗုဒ္ဓတောင်မြို့နယ်အလဲချောင်းကျေးရွာနီးမှာတပ်မတော်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးဒေသခံတွေစစ်ဘေးသိမ်းရှောင်နေရတယ်လို့အဲ့ဒီအခင်းဖြစ်ပွားရာဒေသကိုတွားရောက်ခဲ့တဲ့ပြည်နယ်လွှတ်တော်ကုစီလဲဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်မိကတိုက်ပွဲဖြစ်တာကတော့ဒီတရက်ပြန်အုပ်ကြီးအလဲချောင်းတော့မှဖြစ်တာပါအဲရောတော့ဒီကတော့ထုံးရောကတိချလာတယ်။ဆက်ပြေတယ်လို့ပြောတယ်။မင်းကတော့တရက်ပြင်းလို့လာပြီးတော့ပြုခုလုံးပြေ။အဲဒါကိုမြို့မြေအုပ်ချုပ်ရေးမှူးကဒီဒုတိယပြည်ကိုကျောင်းချွေးထားတယ်လို့အင်ဒိုနီးရှားကသိတယ်။
တိုက်ပွဲဖြစ်ပွားရာဒေသကရွာသား15ဦးကိုနေမြေခံတပ်မတော်ကနေဖမ်းဆီးခေါ်ဆောင်သွားတယ်လို့ဦးထွန်းအောင်သိန်းကဆက်ပြောပါတယ်
။တိုက်ပွဲကြီးကျော်ပြီးတဲ့နောက်မှာတရက်ပြင်းအုပ်ချုပ်ရေးမှူးနဲ့နောက်ပြောက်ဆက်တော့တယ်။ဒီဒီတရက်ပြင်းရောကိုသဘောကိုပြလာတဲ့သဘောဆက်လေကဒီစရပါတော့တယ်နောက်ပြီးလမ်းပေါ်လမ်းလာဒီစရပါတော့တယ်နောက်ပြီးတော့ကျေချောင်းကြီးရောကဒီစရပစ္စည်းတွေလာယူတဲ့အလေးအနော်ကြီးပါတော့တယ်အလုံးမောင်းစင်းငါဦးလို့ဒီမှာတော့ဘာတိမရှိမှမဟုတ်ဘူးလို့ပြောလို့ထင်တယ်အဲဒီဖန်ထားတဲ့စင်းငါဦးကိုလည်းကျေချောင်းတော့ပြင်းပြင်းသုံးပါခင်းခင်းထားတယ်လို့အလိုလိုဆိုလို့ပြောပါတယ
်တရက်ပြင်ကျေးရွာအုပ်ချုပ်ရေးမှူးဦးမောင်တန်းလှန့်ပါဝင်ရွာသား15ဦးကိုစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတယ်နဲ့ပတ်သက်ပြီးဘာကြောင့်ခေါ်ယူသွားတာကိုတိတိကျကျမသိရသေးဘူးလို့ဦးထွန်းအောင်သိန်းကဆိုပါတယ်AA ဖွဲ့ဘက်ကပြောတဲ့ထိခိုက်ကြဆုံးမှုနဲ့တခြားတိုက်ပွဲတွေရဲ့အခြေအနေဒေသခံတွေကိုဖမ်းဆီးခေါ်ဆောင်သွားတယ်ဆိုတာနဲ့ပတ်သက်ပြီးအတည်ပြုဖို့နဲ့အသေးစိတ်ကိုသိရဖို့တမတော်တရင်မှပြန်ကြားရေးဖွဲ့သွဲဖွဲ့သွေးရင်းမှုကို VOA ကအချိန်ချင်းဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးဇန်နဝါရီလ23ရက်နေ့တနင်္ဂနွေနေ့ကတိုက်ပွဲဖြစ်တဲ့အကြောင်းကိုတော့အဲ့ဒီနေ့တရက်ထဲမှာပဲတပ်မတော်ဘက်ကတရင်ထုတ်ပြန်ထားပြီးတပ်မတော်ကနယ်မြေလုံခြုံရေးဆောင်ရွက်တာမှာဗုဒ္ဓတော်မြို့နယ်ဘက်ကတရက်ပြင်ကြေးရွာနီး AA ဖွဲ့ကအင်အား90လောက်နဲ့မနေ့7နိုင်ခွဲကနေမွန်လွယ်12နိုင်ရေးထိတိုက်ပွဲဖြစ်ပြီးတော့ AA ဖွဲ့ဆုတ်ခွာသွားတယ်လို့တရင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဗုဒ္ဓတော်မြို့နယ်ထွေထွေအုပ်ချုပ်ရေးမှူးဦးကျော်မင်းထွန်းကတော့ရွာသားတွေကိုစစ်တပ်ကခုံမေးတာဖြစ်နိုင်ကြောင်းပြောပါတယ်
ဖမ်းရတာမဖြစ်နိုင်ပါဘူးဟိုခေါ်မေးတာလို့ပြတာလို့ပဲဖြစ်ပါကျွန်တော်စုံစမ်းသိခဲ့ပါတချို့အရာကတင်းအားကျွန်တော်ပြောလို့မရဘူး
Don't think Jiago Pianchi had a session you do her, Niajo Sini Bilule, Mune Ocho Yimuga Piovare. You can be named Yau Pima, Tupo with Yau Lare, you can let a gun poke with Shilimbu Subi, bigger Janawilla Conia Nima, Nagaro Tamara Yungani, Tamroku, Nunia Tabina Pai, Napatai Puri Pumu Pintan Larava. Did not do my way, Tamro, yes, see you, Shamuna, Potter, the Rindy, Pogjani, the Subi, sit with Lizema Tawan Jacket, a two Susan Sisi, Saturn Puega Tawan Shidu, Sisini, the Sura, the Rindy Lepo Tennevi. Tanapatalu, you got teacher at the Mipu 90 Babu. Leshimaro, sit to you in Lezema, Lunjong Yi Tumi Tarelu, sit to each side, one lap foundation at Raita, Kangangs and up you with your ware.
Tomorrow, Tara, Charabo, Dame Tisharara, sit to Numaku, Nagari, Lunjong Yi, Toshi Sharara, the Triarabo, no? Ye in Abbe, Nai Triare, now we got Lezay Tema, so in a Jinigamu a day, the day in Taube, Bono, and I'm not a Nai Trini Arabo, sit to Lezay Maso in the Elmo. Hita can Tanara Mode Lubele.
အများကြီးတွင်းနေရတာပေါ့နော်2020နိုဝင်ဘာလ9ရက်နေ့2019နိစန်ဒီကနေ့အထိရခိုင်ပြည်နယ်ပူရီတောင်ရတိတ်တောင်ပုံလျွန်ကြောက်တော်နယ်ချင်းပြည်နယ်ပလဲဝမ်မြို့နယ်တွင်တမတော်နယ်အေအေဖွဲ့ကြားတိုက်ပွဲတွေဆက်တိုက်ဆုတလို့ဖြစ်ပွားနေပြီတိုက်ပွဲဖြစ်ပွားရာဒေသကနေစစ်ရှောင်ထွက်ပြေးနေရသူဒုက္ခသည်ရေတွေ့ဟာလဲ6000ဝန်းကျင်သည့်ရှိနေပြီဖြစ်တယ်လို့အဲ့ဒီဒုက္ခသည်တွေအတွက်ကူညီ ေးရှားနိုင်ငံတွင်ဒီရက်ပိုင်းအတွင်းကာလာတန်ဘိုမလေးရင်ဂစ်28တန်းကျော်ရှိတဲ့ကုန်တင်ကားစည်းလုံးပြည့်တင်ထားတဲ့ ice လို့ခေါ်တဲ့မူရစ်စည်းဝါးတွေကိုဖမ်းဆီးရမိခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ကွာလာလမ်ပူမြို့မှာမလေးရှားအာဏာပိုင်တွေပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုတော့ VOA သတင်းတောက်မတ်အေးမာကပြောပြမှာပါရှင
်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဘူကစ်ဘန်တန်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့အခုရက်ပိုင်းအတွင်းပါရက်ပီနယ်တောင်ပိုင်းအဝေးပြေးလမ်းမပေါ်မှာကုန်တင်ကားစီးလုံးပြည့်တင်ထားတဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါးကီလို600လောက်ကိုဖမ်းဆီးနိုင်ခဲ့ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါ့အပြင်မူရစ်ဆေးဝါးတွေကိုအဓိကဖြန့်ဖြူးနေတဲ့ဂိုင်းနှဂိုင်းကိုလည်းဖမ်းမိခဲ့တယ်လို့ဆိုပါတယ်။ဇန်နဝါရီလ14ရက်နေ့ကွာလာလမ်ပူမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့မလေးရှားနိုင်ငံရဲ့စုံစမ်းစစ်ဆေးရေးအစ်စ်မြင့်ရဲအရာရှိမိုဟာမက်ဖူဇီဟာရန်ကထုတ်ဖော်ပြောဆိုသွားကြတာက
JN Club Manjakan Tiga Sebuah di sekitar Gido, Taiping dan Ipoh Perak dengan tangkapan seramai 3 orang ahli sindiket yang terlibat, di mana satu lelaki Melayu tempatan berusia lebih kurang 40 tahun.
Jenaruk aku pahami dia muya sewa ngaya goza ngah datama ngah kilo keraha kalah tambo api Malaysia ringgit ngwe nasak gudan joshi bare patama usung ujain.အများဆုံးဖမ်းမိတော့ကတော့မြန်မာနိုင်ငံကနေရေလမ်းကြောင်းတွေနဲ့ကွန်တိန်နာကားတွေနဲ့တယ်လာတဲ့မူရစ်ဆေးဝါးတွေကိုပေါ့ကလန်စိတ်ကမ်းမှာချပြီးကုန်တင်ကားတွေနဲ့တခြားနေရာတွေကိုဆက်ပို့နေတာဖြစ်ပါတယ်ဆိုပြီးပြောခဲ့ပါတယ်။လက်ရှိဖမ်းမိတဲ့မူရစ်ဆေးဝါးအမှုနဲ့ပတ်သက်ပြီးအသက်39နှစ်နဲ့49နှစ်ကြားအမျိုးသား3ဦးကိုနေရာ3နေရာကနေဖမ်းဆီးစစ်ဆေးနေပြီလို့လည်းဆိုပါတယ်။ဖမ်းဆီးခံရသူတွေကတော့ဘသူတွေဖြစ်တယ်၊ဘယ်နိုင်ငံသားတွေဖြစ်တယ်ဆိုတာကိုတော့မလေးရှားအာဏာပိုင်တွေကထုတ်ဖော်မပြောသေးပါဘူး။အခုရက်ပိုင်းအတွင်းမူရစ်ဆေးဝါးတွေဖြန့်ဖြူးနေတဲ့သူ၅ဦးကိုလည်းဇက်တိုက်ဖမ်းဆီးခဲ့တယ်ဆိုပြီးမလေးရှားသတင်းတွေမှာဖော်ပြနေပါတယ်။အရေးပါတဲ့မှုကင်းတွေကိုလိုက်လံစုံစမ်းဖော်ထုတ်ဖို့အတွက်ထောက်လန်းဖို့အတွက်ခေတ်မီနည်းပညာဆိုင်ရာအကူအညီတွေဟာအဓိကကျပါတယ်ဆိုပြီးပြောကြားသွားပါတယ်။မလေးရှားနိုင်ငံမှာအခုလိုမျိုးမူရစ်ဆေးဝါးအမြောက်များဖမ်းမိတာဟာပထမအဆုံးအကြိမ်တော့မဟုတ်ပါဘူး။ပြီးခဲ့တဲ့2018ခုနှစ်မေလ29ရက်နေ့ကလည်းမြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုရေလမ်းကနေဝင်လာတဲ့ ice လို့ခေါ်တဲ့မူရစ်ဆေးဝါး1189ကီလိုဂရမ်ကိုဖမ်းမိခဲ့ပြီးဖြစ်ပါရဲ့ရှင်
။ VOA သတင်းတောက်မတ်အေးမှာပါရှင်။ကျမတို့အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိဝါရှင်တန်ဒီစီကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒုတိယပိုင်းအစီအစဉ်ကိုစတင်တော့မှာပါ။ကျမတို့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်။မကြာခင်နားဆင်ရမယ့်အစီအစဉ်မှာတော့တူတာဆောင်လေး American တခွေနဲ့စီးပွားရေးကဏ္ဍစတာတွေကိုတင်ဆက်မှာပါ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
ဒီပိုင်းရပြောမယ်ဆိုလို့ရှိရင်တော့ပထမတစ်ချက်ကလက်ရှိအစိုးရရဲ့အာရုံစုစိုက်လုပ်နေတာကမက်ခရိုစီးပွားရေးတည်ရေးပေါ့နော်ဒါမက်ခရိုစီးပွားရေးတည်ရေး
ဒါကတော့လက်ရှိ NLD အစိုးရရဲ့ငွေကြေးဆိုင်ရာမူဝါဒနဲ့ပတ်သက်ပြီးတော့အားနည်းချက်အားသာချက်တွေကိုတုံးသက်ဆွေးနွေးထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။ဒါအပြင်တုတ္တဆုံလေးအမေရိကန်တခွင်အစီအစဉ်ကိုလည်းထုတ်လွှင့်မှာပါ။အခုတော့ကျမတို့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးပြောပြမှာပါရှင်။အငင်းပွားပွဲဖြစ်နေတဲ့တောင်တရုတ်ပင်လယ်အနီးမှာရှိတဲ့ဒီဝေးလံတဲ့ကျွန်းတစ်ကျွန်းမှာအင်ဒိုနီးရှားနိုင်ငံကနေစစ်ကမ်းတစ်ခုကိုပြီးခဲ့တဲ့လကဖွင့်လှစ်လိုက်ပါတယ်။ဒီအကြောင်း VOA သတင်းတောက် Raffle Jennings ပေးပို့ထားတာကိုဒေါ်လာလာတန်းကပြောပြမှာပါရှင်
။အတိတ်တုန်းကတရုတ်ငါးဖမ်းသင်္ဘောတွေကိုမိရှုခဲ့တဲ့အင်ဒိုနီးရှားဟာနာချူနာကျွန်းစုတွေမှာပြီးခဲ့တဲ့လကစစ်ကမ်းဖွင့်ခဲ့ပြီးတပ်သားတစ်ထောင်ကျော်ချထားခဲ့တာဖြစ်ပါတယ်။2014ကစလို့သူနိုင်ငံပိုင်းရေပြင်ကိုကာကွယ်ဆောက်ရှောက်ဖို့စိတ်ဓာတ်ရှိခဲ့တဲ့အင်ဒိုနီးရှားကဒီစခန်းဆောက်လုပ်ဖို့ကိုအောက်လွှတ်တော်ကနေ2016ကဘတ်ဂျက်ချပေးခဲ့တာဖြစ်ပါလေ။ရည်ရွယ်ချက်ကတော့သူ့ရဲ့အထူးစီးပွားရေးဇုန်တင်မြေအတွင်းတရုတ်သင်္ဘောတွေငါးဖက်နာကိုရပ်တန့်ဖို့နဲ့နောက်တနေ့တရုတ်ဝင်ရေပြင်ပိုင်ဆိုင်မှုပြဿနာနိုင်ငံတကာခုံရုံးတက်တဲ့အခါမှာလေနာချူနာကျွန်းစုကိုထိန်းချုပ်ထားမှုတက်တည်ပြနိုင်မှာဖြစ်ပါလေ။စင်ကာပူခြေဆိုင် S Rajaratnam နိုင်ငံတကာလေလာရေးဘာသာရတွဲဖက်ပါမောက္ခအယ်လန်ချွန်ကခုလိုသုံးသပ်ပါလေ
If you don't put an outpost there
အဲ့ဒီမှာစစ်စခန်းမဆောက်ရင်ရန်လိုတဲ့အင်အားကြီးနိုင်ငံကကျွန်းကိုလူယူနိုင်ပါတယ်လူလုံကျွန်းတွေစောက်နေတဲ့တရုတ်ကနာတူနာကျွန်းကိုနောက်တစ်ချိန်မှသူ့ပိုင်တယ်ဆိုပြီးသိမ်းနိုင်ပါတယ
်နာချူနာကျွန်းစုကနေတရုတ်ပြည်မကြီးအထိပေါက်တဲ့ကီလိုမီတာ 3.5 တန်းရှိတဲ့တောင်တရုတ်ပင်လယ်ရဲ့အများပိုင်းကိုတရုတ်အစိုးရကသူ့ပိုင်တယ်လို့ပြောဆိုထားတာဖြစ်ပါတယ်။နာချူနာကျွန်းစုတွေကိုတော့တရုတ်အစိုးရကသူ့ပိုင်တယ်လို့မပြောပေမဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကအဲ့ဒီကျွန်းစုတွေအနည်းထိတရုတ်ငါးဖမ်းသင်္ဘောတွေဟာသမိုင်းအစဉ်လာရငါးဖမ်းခဲ့ကြတာဖြစ်တယ်လို့2016ကထောက်ပြခဲ့မှုပါတယ်။ဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဖိလစ်ပိုင်နဲ့ဗီယက်နမ်တို့နဲ့တောင်တရုတ်ပင်လယ်ပိုင်ဆိုင်မှုနဲ့ပတ်သက်လို့တရုတ်အစိုးရနဲ့သူ့ပိုင်ကိုယ်ပိုင်အငင်းပွားနေတာဖြစ်ပြီးစီဝိုင်းတောင်တင်းနဲ့တရုတ်ကဒီအငင်းပွားနေတဲ့ကျွန်းစုတွေမှာမြေဖို့ပြီးစစ်ကမ်းတွေဆောက်လုပ်ခဲ့တာဖြစ်ပါတယ်။အင်ဒိုနီးရှားအနေနဲ့ကျွန်းပေါင်း13,000ကျော်ပိုင်ပေမဲ့ရေတပ်အင်အားမကောင်းတဲ့အတွက်စိတ်ပျက်နေတာကြာပြီဖြစ်ပါတယ်။အင်ဒိုနီးရှားကမီးရှို့ခဲ့တဲ့သင်္ဘောတွေအများစုဟာတရုတ်ငါးဖမ်းသင်္ဘောတွေဖြစ်ကြပြီးတခါတည်းဟန်တရုတ်ကမ်းခြေစောက်သင်္ဘောတွေလည်းလိုက်ပြီးခြံရံတာတွေ့ရတယ်လို့ဖိလစ်ပိုင်တက္ကသိုလ်ပင်လယ်ရေချောင်းကြီးရပမော့ခကျေးပန်တုံပကောက်ကပြောပါလေ
Indonesia I think has realized that this needs to be
ဒီငါးဖမ်းသင်္ဘောတွေကိစ္စဖြေရှင်းဖို့လိုတယ်ဆိုတာ Indonesia သဘောပေါက်လာတယ်လို့ထင်ပါတယ် Natunas မှာစစ်စခန်းဖွင့်တာကအဲ့ဒီနေရာဟာမြောက်ပိုင်းစုဆုံးကြတဲ့အတွက်အတိတ်ပဲရှိပါတယ်အဲ့ဒီကနေစောင့်ကြည့်ပြီးဒီငါးဖမ်းသင်္ဘောတွေကိုတုံ့ပြန်နိုင်ပါတယ
်2016ခုက Indonesia နဲ့ဒီငါးဖမ်းသင်္ဘောတွေဟာ၃ချိန်တိုင်ထိတ်တိုက်ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်ထိုစဉ်ကတရုတ်ငါးဖမ်းသင်္ဘောကိုအင်ဒိုနီးရှားအာဏာပိုင်တွေကဖမ်းဖို့ကြိုးစားခဲ့ပြီးမြေတရုတ်ကမ်းခြေစောက်သင်္ဘောကဂျာဝင်ဆွတ်ဖိတ်ခဲ့တာဖြစ်ပါတယ်။2012ခုကတောင်တရုတ်ပင်လယ်ပြင်ရှိဖိလစ်ပိုင်ရဲ့အထူးစီးပွားရေးဇုန်နယ်မြေတွင်ရှိနေတဲ့စကာဘိုရိုသရာကျွန်းကိုလည်းတရုတ်ကသိမ်းပိုက်ခဲ့ပြီးနှင်ထုတ်ဖို့ကြိုးစားခဲ့တဲ့ဖိလစ်ပိုင်သင်္ဘောတွေကိုလည်းအာခံခဲ့တာဖြစ်ပါတယ်။အနာဂတ်မှာနာချူနာကျွန်းစုတွေကိုလည်းဒီအတိုင်းတရုတ်ကသိမ်းပိုက်ဖို့ကြိုးစားနိုင်တယ်လို့ပညာရှင်တွေကသတိပေးကြပါတယ် နာချူနာကျွန်းစုပိုင်ဆိုင်မှုနဲ့ပတ်သက်လို့နိုင်ငံတကာခုံရုံးတရရင်အင်ဒိုနီးရှားကစစ်ခန်းချထားခြင်းအဖြစ်ပိုင်ဆိုင်မှုကိုပိုခိုင်းလို့စီမှာဖြစ်ပါတယ်။ဒါအပြင်ငါခိုးဖမ်းမှုတွေနဲ့ပြည်နယ်ဓမြကိစ္စတွေကိုထိန်းချုပ်နိုင်ဖို့ကြိုးပမ်းမယ်လို့ကတိပေးခဲ့တဲ့2014ကသမရဖြစ်လာတဲ့ဂျိုကိုဗီဒူတို့ရဲ့ဥတီချက်ကလည်းဒီနာချူနာကျွန်းစစ်ခန်းတည်ဆောက်မှုဟာအပြည့်ပေးရလေရောက်စီတာလည်းဖြစ်ပါတယ
်။ဒေါ်လာလာတမ်းမဆက်လက်ပြီးတော့ကျမတို့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုတင်ဆက်မှာပါ။မူရင်းအပေါ်မပြတ်မတ်တင်ကီထိုက်တဲ့ကိုကြောင်လွင်တို့ကကောက်နှုတ်တင်ပြထားပါရရှင်
။ Washington Post သတင်းစာကြီးကတွေးမြင်စောင်းမားတစ်ပုဒ်ကိုကောက်နှုတ်တင်ပြချင်ပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ခဲ့ဘူးသူကုလသမဂ္ဂလက်ထောက်အထွေမှုချုပ် Charles Bettia ရေးသားထားတာပါ The virus is in Aung San Suu Kyi is an authoritarian ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာဖြစ်ပါတယ် Writer သတင်းတောင်နှစ်ဦးရဲ့အမှုအယူခံရှုံ့နှိမ်ခဲ့ရတာကိုထောက်ပြပြီးဒါဟာဆိုရင်မြန်မာနိုင်ငံမှာအနာရှင်စနစ်ပြန်ဖြစ်လာပြီဆိုတာကိုပြလိုက်တာလို့စောင့်မရှင်ကရေးလိုက်တာပါတမ်ပရောကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ Aung San Suu Kyi ကြားမှာသဘောတရားရေးပိုင်းကွဲပြားမှုတွေထက်အာနာလူဂျင်နာဘက်ကိုပို့ပြီးတော့ကဲနေတဲ့ပုံတွေ့တယ်လို့လဲစောင်းမရှင်ကရေးပါတယ်။နောက်မြမငိမ့်ချရေးလုပ်ငန်းစဉ်ဟာဆိုရင်လဲစစ်တပ်အကြေကဲနဲ့ဒေါ်ဆန်းစုကြည်ချာမြေစာပင်ဖြစ်နေပြီးသူတို့နှစ်ဦးစလုံးကလည်း2020ပြည်နှစ်ရွေးကောက်ပွဲအပေါ်ပို့ပြီးအယုံဆိုင်နေကြတယ်။တနိုင်ငံလုံးအဖြစ်အရာစာချုပ်မှာလက်နက်ကင်အဖွဲ့တွေပို့ပြီးတော့ပါလာဖို့ဒေါ်ဆန်းစုကြည်ဘက်ကစောင့်ရွက်ပြဖို့လိုနေချိန်မှာစစ်တပ်ဘက်ကတော့ဒေါ်ဆန်းစုကြည်မလုံနိုင်ဘူးဆိုတာကိုပြကျင်နေတယ်လို့လဲစောင်းပါရှင်ကသူ့စောင်းပါမှာရေးသားထားပါတယ်။အပြည့်အစုံကိုတော့ Washington Post သတင်းစာကြီးရဲ့ online စာမျက်နှာဖြစ်တဲ့ washingtonpost.com မှာဖတ်ရှုနိုင်ပါတယ်ရှင်။တစ်ဆက်ထက်တင်ပြပေးချင်တာကတော့ Korea Times မှာရီဝမ်ဝူရေးထားတဲ့မြန်မာဆိုင်ရာစောင်းပါတစ်ပုဒ်ကိုတင်ပြပေးချင်တာပါ
။မြန်မာ finds Korea'sNew Southern Policy Promising ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ရဲ့တောင်ပိုင်းဆိုင်ရာမူဝါဒအသေးရကိုရီးယားနဲ့မြန်မာကြားဆက်ဆံရေးတိုးမြင့်နိုင်မှုမြန်မာဘက်ကမျှော်လင့်နေတဲ့အကြောင်းရေးထားတာပါမြန်မာနိုင်ငံရဲ့ယင်းနှမြုံနံမှုကဏ္ဍပြုပြင်ပြောင်းလဲမှုတွေကိုပြောဆိုရင်းကိုရီးယားဆိုင်ရာမြန်မာတာဝန်ကြီးကဈေးကွက်သစ်မြန်မာပြည်မှာကိုရီးယားတွေလာပြီးယင်းနှမြုံနံကြဖို့ဖိတ်ခေါ်တဲ့အကြောင်းနဲ့စောင်းမားကိုစားထားပါတယ်ပြည်ကနေအော်တိုဘာလာကစပြီးတော့ကိုရီးယားခီးသွားတွေကိုတနစ်ပြည်ဝင်ခွင့်ပေးခဲ့တာကိုထောက်ပြပြီးမြန်မာနိုင်ငံကိုအလဲပတ်လာကြဖို့လဲသူကဖိတ်ခေါ်ကြောင်းဒီစီဇန်နောက်ပိုင်းကိုရီးယားခီးတဲ့လာရောက်မှုက30ရာခိုင်နှုန်းမြင့်တက်လာတယ်လို့လဲဖော်ပြထားပါတယ်အပြည့်စုံကတော့ koreatimes.co.kr မှာဖတ်ရှုနိုင်ပါတယ
်နောက်ဆုံးအနေနဲ့တော့ဒီကနေ့ဖတ်ရတဲ့ Asian News ကစောင်းမတစ်ပုဒ်ကိုပြောပြပေးချင်ပါတယ်မြန်မာနဲ့နေဆက်ထိုင်းဘက်ချမ်းမှာမြန်မာဒုက္ခသည်9,000ကျော်လို့အကြောင်းကိုရေးသားထားတာပါအမေရိကန်အပါဝင်အနောက်နိုင်ငံတွေက2005ခုနှစ်နောက်ပိုင်းလက်ခံခဲ့တဲ့မြန်မာဒုက္ခသည်အရေအတွက်က9,000ကျော်ရှိခဲ့ပြီးဒီအနောက်နိုင်ငံတွေမှာအခြေချရေးအစီအစဉ်က2016ခုနှစ်မှာရပ်ဆိုင်သွားတယ်လို့ပဲနိုင်ငံတကာဘက်ကအထောက်အပံ့တွေကလည်းရော့ကျသွားပါတယ်စခန်းတွေမှာခြံနေကြတဲ့ကလေးတွေကြောင့်တက်ဖို့အခက်အခဲဘာသာစကားအခက်အခဲနဲ့ခွဲခြားဆက်ဆံခံရမှုတွေနဲ့လဲကြုံတွေ့နေကြရတယ်လို့ဆောင်းပါးမှာဖော်ပြပါတယ်။ဒါကြောင့်လဲထိုင်းနိုင်ငံကမြန်မာဒုက္ခသည်စခန်းတွေမှာတေချောင်းကြံစီမှုတွေကသတိထားရမယ့်အနေအထားအဆင့်ကိုရောက်လာပါတယ်တဲ့။မဲလာဒုက္ခသည်စခန်းမှာဆိုရင်2016နဲ့2019ခုနှစ်ကြားဒုက္ခသည်28ယောက်တို့ကိုကိုကိုအဆုံးစီရင်ခဲ့ကြသလို66ယောက်တို့ကတော့တီချောင်းကြံစီခဲ့ပေမဲ့အထမမြောက်ခဲ့ကြဘူးလို့ဆောင်းပါးမှာဖော်ပြထားပါတယ်။အပြည့်အစုံကိုတော့ Asian News Online ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင်
။မတ်တင်ကြီးထိုင်းနဲ့ကိုကျော်အောင်လွင်ပါရှင်။အခုဆက်လက်ပြီးတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
Idiom ne tinpy me idiom a thong ga ro
chip on your shoulder
phit ba de sa lung paung ga chip chip ga di niya ma tissa titung nge on ga po ma y o u r yo a tin i SHOULDER shoulder ကပခုံးဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အသေးပဲကတော့ပခုံးပေါ်မှာတင်ထားတဲ့တစ္ဆာလေးပေါ့ဒီသုံးဆစ်တက်လာတာကတော့19ရာစုကလို့ဆိုပါတယ်ထိုစဉ်ကရန်ဆခြင်းနဲ့ရန်ဖြစ်ခြင်းနဲ့စိတ်ရှိတဲ့လူဟာတစ္ဆာကိုပခုံးပေါ်မှာတင်ပြီးတတ္တိရှိရင်ပခုံးပေါ်မှာတင်ထားတဲ့တစ္ဆာကိုပုတ်ချရရင်ခြကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင့်တက်လာတယ်လို့ဆိုပါတယ် idiom အသုံးရတော့စိတ်ထဲမှာမကြည်မနှဖြစ်နေတယ်ဆိုတာကိုဟာမူယာကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်
What's bothering that guy? Watch out! He's got a chip on his shoulder. What's bothering that guy? Watch out!He's got a chip on his shoulder.
Yan phit lo de lu lo ka ji ko a chang khu ko chang ma che ma na phit ni de lu sa myo ko idiom a thong ya be lo yin nyon pyo ma le.
He's got a chip on the shoulder.
Lo pyo lo ya ba de. A ra ka ro di ka de ma ne tin pya ka de idiom a thong me phit ba de.
ခုနားဆင်ကြရတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေမှာအပတ်စဉ်ကြည့်ရှုနိုင်ကြပါရရှင်။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်မှာပါ။နိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံကိုမျှော်လင့်ထားသလောက်ရောက်မလာတာအပြင်အစိုးရရဲ့ငွေကြေးနဲ့စီးပွားရေးဆိုင်ရာ policy တွေမှာအာဏာချက်တွေရှိနေကြောင်းစီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကပြောပါရယ်။အခုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာအပိုင်းနှစ်အဖြစ်ကိုဇော်ဝင်းလိုင်ကတင်ပြမှာပါရှင်။
နေဒီအစိုးရအုပ်ချုပ်လာတဲ့နှစ်နှစ်ကြာကာလအတွင်းတိုင်းပြည်စည်းဝါးရေးဟာမျှော်လင့်ထားသလောက်တိုးတက်မလာတဲ့အပေါ်အားမလို့အားမရပြောဆိုမှုတွေကြဲကြဲလောင်လောင်ထွက်ပေါ်လာနေတဲ့အချိန်ထဲမှာပဲနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှု FDI တွေခန့်မှန်းထားသလောက်ရောက်မလာတဲ့အပေါ်ဝေဖန်ပြောဆိုမှုတွေလည်းပြည်ရင်းရောပြပမှာပါထွက်ပေါ်နေတာပါအစိုးရအနေနဲ့ရခိုင်ပြည်ပခန့်အပါအဝင်ပြည်ရင်းနိုင်ငံရေးအရှုပ်ထွေးတွေကြောင့်နိုင်ငံတကာရဲ့ဖိအားပေးမှုတွေနဲ့ရင်ဆိုင်နေရတဲ့အချိန်မှာရင်းနှီးမြှုပ်နှံမှုတွေထင်ထားသလောက်ရောက်မလာသလိုစီးပွားရေးစီမံကိန်းတွေဟာလည်းအဲ့ဒီအကြောင်းချက်တွေကြောင့်မျောလင့်ထားသလောက်ခရီးမပေါက်ဖဲဖြစ်နေတယ်လို့လက်ရှိ NLD အစိုးရကိုထောက်ခံသူတွေဘက်ကပြောဆိုမှုတွေလည်းရှိပါတယ်။စီးပွားရေးမူဝါဒတွေကိုလေ့လာသုံးသပ်နေတဲ့ဒေါက်တာတင်မောင်တန်းကတော့လက်ရှိမှာအစိုးရကဘယ်ကဏ္ဍတွေကိုအာရုံစိုက်လှုပ်ဆောင်နေတယ်ဆိုတာကိုအခုလိုစပြောပြပါတယ
်။စီးပွားရေးကပြောမယ်ဆိုလို့ရှိရင်တော့ပထမတစ်ချက်ကလက်ရှိအစိုးရရဲ့အာရုံစိုက်လုပ်နေတာကမက်ခရိုစီးပွားရေးတည်ရေးကြီးပေါ့။နော်ဒါမက်ခရိုစီးပွားရေးတည်ရင်းလို့ပြောတဲ့အခါမှာဘာတွေအဓိကကျလာဆိုတော့အတွုံးလုံးရယ်နောက်တစ်ခါကျွန်တော်တို့ဒီငွေဖောင်းပွားမှုလုံးပေါ့နော် inflation rate ငွေဖောင်းပွားမှုလုံးရယ်နောက်အခါကျွန်တော်တို့ exchange rate လို့ပြောတဲ့ဒီလေလေလေမုန်းကားတွေဟာဘာသာပြောလာတယ်ပေါ့နော်ဆိုတဲ့အခါကျတော့နံပါတ်၁ကမြန်မာနိုင်ငံရဲ့အခြေအနေကအဲ့ဒါတွေကိုစောင့်ကြပ်ထိန်းချုပ်မှု monitor လုပ်ဖို့ဆိုတဲ့ institution ကဘိုးဘာမှမရှိဘူးဒါပေမဲ့ဘိုးဘာကဒီ2018ညစာမိုင်းမှာအဲ့ဒါတွေကိုလုပ်မယ်လို့သူကြေညာထားခဲ့တယ်အဲ့တော့စတော့လည်းလုပ်နေပြီလို့ကျွန်တော်ယူဆတယ်ဒါပေမဲ့အဲ့ဒီလို institution တွေကတည်ထောင်မှုဆိုတာကချွန်းဆောင်လို့တယ်ပညာလို့တယ်ညပိုင်းဆိုင်ရာလို့တယ်အဲ့ဒါတွေကဖြစ်ခဲ့နိုင်ပြီးထူထောင်လို့ရတဲ့ကိစ္စမျိုးဒါပေမဲ့စနေတဲ့လမ်းကြောင်းပေါ်တော့ရောက်နေပြီလို့ထင်တယ်ဒါကအရင်ဆုံးကမရှိခဲ့တဲ့ကိစ္စကိုဆက်ခံရတာဟုတ်နောက်တစ်ခါဒုတိယကကျွန်တော်တို့ကဒီ macro security ရေးမှုကိုတော့တွားပြီဆိုတဲ့ခါကြတော့အတမတဲ့ငွေပေါ့ပေါ့မှုလုံးတာတစ်ခုကိုကြောက်ဖို့အတွက်သူကလက်ပတ်ငွေတွေပြန်ရုပ်သိမ်းလိုက်ရတာရှိတယ်။ဒါကြောင့်မို့ငွေချက်သွားတယ်ပေါ့ဗျာ။စီးပွားရေးလောကမှာဖြစ်တာ။ငွေချက်သွားတဲ့အတွက်ကြောင့်အယောင်းဝယ်တွေဟာအရင်လိုတော့မထွက်တော့ဘူးပေါ့။အဲ့တော့ဒီကြိုင်ထဲမှာပဲငွေပေါ့ပေါ့မှုလုံးကိုမထိန်းနိုင်ဘူးဆိုလို့ရှိရင်အတူတူကိုလည်းမချနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ကကဘာတဲ့တိုင်တိုင်နိုင်မှုကိုသွားဖို့ခက်တယ်။အဲ့တော့ရင်းချေအားဖြင့်ဆိုလို့ရှိရင်အဲ့ဒါတွေကိုချဖို့ကြိုးစားတဲ့အတွက်ကြောင့်မို့လို့ငွေတွေကိုပြန်ရုပ်ရတဲ့အတွက်ကြောင့်မို့ဖြစ်တာပေါ့နော်။
မြန်မာနိုင်ငံလိုအာဏာရှင်အဆက်ဆက်အောက်မှာနှစ်ပေါင်းများစွာနေခဲ့ရပြီးအဖက်ဖက်ကချွတ်ချုံကြနေတဲ့တိုင်းပြည်မျိုးအတွက်စီးပွားရေးမူဝါဒတွေဟာအမတန်အရေးကြီးကြောင်းလဲဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပါတယ်
ဒါပေမဲ့ဒါနဲ့ပိုပြီးအရေးကြီးတာကစီးပွားရေးဆိုင်ရာမူဝါဒအပိုင်းပေါ့နော်အမှုအတိုင်းပိုင်းနေမှာအားနည်းချက်တွေရှိနေတယ်ဆိုတာကဘယ်ဟာဒီမှာပြလဲဆိုရင်ဥပမာအားဖြင့်စက်မှုဝန်ကြီးဌာနကအဲ SME အခုကိုတိန့်ထောင်ချိမယ်ဆိုတဲ့မူဝါဒမျိုးပေါ့အမှန်တော့အဲ့ဒါမူဝါဒကိုမဟုတ်ဘူးပေါ့ဒါအပန္နလွယ်လွန်းနေတော့အဲ့တော့စီးပွားရေးနဲ့ဆက်သက်ပြီးစင်မာမှာကဘာလဲဆိုလို့ရှိရင်ဥပမာအားဖြင့်ခင်ဗျားဒီနော်တစ်ခုလုံးရဲ့တိုင်းပြည်ရဲ့စီးပွားရေးဆိုတာငွေငွေငွေတက်ပေါ့နော်အိမ်တော်စုတစုလို့ပဲကျွန်တော်တို့ကထပ်တာများနေတယ်ဝင်တာနည်းနေတယ် export တာမရှိဘူး import တာများနေတယ်တတိယ import ကိုသင်္ကန်းနဲ့ပစ္စည်းတွေအဲ့ဒီပစ္စည်းတွေနဲ့ဆက်ဆက်နေတဲ့ဆက်ပြုလုပ်ငန်းတွေအရင်ဆုံးတောင်းပေးပြီးလုပ်မယ်ဆိုတဲ့လူဝါဒမျိုးကျွန်တော်ဖြစ်သိချင်တယ်ဘယ်ပစ္စည်းတွေကကျွန်တော်တို့ရဲ့ budget ကျွန်တော်တို့ရဲ့ထွက်ငွေကိုများနေစေတာလေ
အဖက်ဖက်ကတိုးတက်ဖွံ့ဖြိုးဖို့လှုပ်ဆောင်မှုဟာအရေးကြီးပေမဲ့ twin ကုန်များပြီးexport ပြပပုတ်ကုန်အားနည်းတဲ့မြန်မာနိုင်ငံအတွက်အဲ့ဒီပြပပုတ်ကုန်တိုးတက်လာအောင်လှုပ်ဆောင်တဲ့အချက်တွေကိုလည်းဒေါက်တာတင်မောင်တန်းကအခုလိုထောက်ပြပါတယ
်။ဥပမာကျွန်တော်တို့ရဲ့ဈေးကွက်ကိုကျွန်တော်တို့ဒီဥရောပချက်မယ်ဆိုဥရောပလိုချင်တဲ့စံချိန်စံနှုန်းတွေနဲ့မီးတဲ့ဖော်လို့ပေါ်ထုတ်လို့ကြီးဖြစ်လာအောင်ကျွန်တော်တို့ကလုပ်ပေးဖို့လိုအပ်တယ်။အဲ့ဒီလိုမဟုတ်ဘဲနဲ့ code agriculture practice ကြီးထုတ်လို့ကြီးကောင်းနေဒီတမျိုးတွေကိုတရွာဖြစ်အောင်လုပ်ရမယ်ဆိုတဲ့ဘူဝါဒအင်မတန်လွယ်လွန်းတယ်။ဘူဝါဒစဉ်းစားဖို့ကိုမဟုတ်ဘူး။သူတို့ကဒီဝါဒစဉ်းစားတာကထုံးလုပ်ကုန်တွေနဲ့ဆက်ဆက်နေဖို့လိုတယ်။ကြိုင်ထဲမှာပဲဥပမာအဖြစ်ကျင်းတဲ့ခုပြောတဲ့ဒီဝါဒဆိုရင်ကော်ပြီးငါခုနပြောတဲ့ production line ကြီးတစ်ခုလုံးနဲ့ပေါ့။ထုံးလုပ်မှု line ကြီးတစ်ခုလုံးကိုအထောက်ပံ့ပြုတဲ့ကျင်းတဲ့ဒေသတွေမှာနန်းကိုစဖောက်လိုက်တာကပို့ပြီးတော့စီးပွားရေးသဘောနဲ့ပို့ဆောင်တဲ့ရင်းနှီးမြှုပ်နှံမှုသဘောနဲ့ပို့ပြီးတက်ရောက်မှုရှိတယ်။ budget စဉ်းစားဖို့နေမှာလည်းပေါ့။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့တောင်းဆိုတဲ့နေရာအမတ်တရတောင်းဆိုအားကောင်းတဲ့အမတ်နေရာမှာပဲလမ်းတော့ဖောက်ပြီးနေအဲ့ဒီကထုံးလုံးမှုနဲ့ကျွန်တော်တို့ကမဆက်ဆက်နိုင်ဘူးပတ်စံတော့၃နိုင်သိမ့်တရာတူတာပဲပြန်ပြီးသိမ့်တရာကရင်းနှီးလိုက်တာပြန်ပေါ်နိုင်တဲ့ပတ်စံရနိုင်တဲ့ပတ်စံမှကြာမတူတော့ဘူးဆိုတော့စီးပွားရေးကိုအခြေခံစဉ်းစားတဲ့ထုံးလုံးမှုထုတ်ကုန်ပို့ကုန်တွေပေါ်မှာအခြေခံစဉ်းစားတဲ့ integrated approach ကြီးတစ်ခုလုံးဘာအလုံးဆိုတာဌာနတွေက define လုပ်တဲ့ဟာမျိုးကြီးတစ်ခုလုံးကကျွန်တော်တို့မတွေ့ရသေးဘူးเนาะအဲ့ဒီလိုဖြစ်လာမှပဲဘယ်ပုံပုံနဲ့ဘယ်ထုတ်လုပ်မှုပေါ်မှာမူတည်ပြီးကျွန်တော်တို့ကဘယ်ကျင့်တဲ့ခုမျိုးမူဝါဒနဲ့ကျင့်မှုပါတဲ့မူဝါဒတွေကိုစိတ်ထိတ်ထက်သွားမှကျွန်တော်တို့ကအဲ့လိုလုပ်လို့ရတယ်အဲ့ဒါဒီ sector တွေအကုန်လုံးကိုတူညီစွာဆက်ဆံလို့တော့မရနိုင်ဘူးဒေသတွေကိုတူညီစွာဆက်ဆံလို့လည်းမရနိုင်ဘူးဒါကြောင့်မို့လို့ကျွန်တော်တို့ဒီတချို့ဒေသတွေစီးပွားရေးဆက်ဆံမှုတွေစီးပွားရေးမူဝါဒတွေစဉ်းစားတဲ့အခါမှာကျန်တဲ့သုံးသပ်ဖို့ဒီမှာဒါကလည်းစဉ်းစားကြရပါတော့
မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်လက်ရှိတည်ရှိနေတဲ့စနစ်ကြီးတစ်ခုလုံးကိုပြောင်းလဲပစ်ဖို့လိုအပ်တယ်ဆိုတာကတော့အားလုံးကသဘောတူထားတဲ့အချက်ပါအစိုးရစနစ်ပြောင်းလဲဖို့လိုအပ်တယ်နဲ့ပတ်သက်လို့ဒေါက်တာတင်မောင်တန်းကအခုလိုဆက်ပြောပြပါတယ
်ကျွန်တော်တို့ရဲ့ဘီရိုကရေစီကြီးတစ်ခုလုံးကဝန်ကြီးခိုင်းတာကိုလုပ်မယ်ဆိုတဲ့ဘီရိုကရေစီကြီးအောက်မှာပဲရှိနေသေးတယ်အဲ့ဒီအရွယ်ကြီးတစ်ခုလုံးကိုကျွန်တော်ကမရွေ့နိုင်နေဘူးနော်အဲ့ဒီအတွက်ကြောင့်မို့လို့စက်တက် unit တွေကဒါကြောင့်မို့ policy unit တွေဆိုတာကအဲ့ဒီလိုဟာတွေကိုစဉ်းစားပြီးတော့ silent method ကြီးစုပြီးပြုပြင်နေတဲ့level ကိုဘိုးဒီကီလိုမှာရှိတဲ့ဌာနချုပ်ကလောက်ရမှာဖြစ်တယ်အဲ့ဒါသူတို့အလုပ်တွေဖြစ်တယ်အဲ့လိုမဟုတ်ဘဲနဲ့သူတို့ဒီဒီနေ့တိုင်းအောက်ပါရှိတဲ့စင်းလောက်ကနေမှစီမံခန့်ခွဲမဲ့ကိစ္စတွေဘိုးဘွားကြီးပဲသုံးရက်တည်းချတဲ့ဟာမျိုးဖြစ်နေတဲ့အတွက်ကြောင့်သူတို့အလုပ်ကိုသူတို့မလုပ်ဘဲနဲ့အောက်ခြေအလုပ်မဲ့အလုပ်ကိုပဲဘိုးဘွားကင်လုပ်နေတဲ့နေတဲ့ဟာကနေမထွက်နိုင်သေးတာဖြစ်နေတယ်ကြံစည်ကအဲ့ဒီထဲမှာရှိတယ်ဒါကြောင့်မို့နော်ဘယ်လဲသူရပဲတက်လာအဲ့ဒါတွေမရှိလို့ရှိရင်ကျွန်တော်တို့အရွေးကြီးနေလိမ့်မယ်နော်အဲ့ဒါဒီအစိုးရပေါ်မှာဒီတက်လာတဲ့နိုင်ငံရေးအဖြစ်အစိုးရပေါ်မှာဒါသွားပြီးတော့ကျွန်တော်တို့ဘယ်လိုပြောမလဲဝိမာန်နေရာနဲ့လည်းမလုံလောက်ဘူးဒါကစနစ်ဆိုင်ရာတက်တနာဖြစ်တယ် institution ဆိုင်ရာတက်တနာဖြစ်တယ်
ဆက်လက်ပြီးတော့သုတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်မှာပါရှင
်ကဲကိုညာဝင်းအောင်ရေဒီတစ်ပတ်မှာတော့ဇန်နဝါရီလအတွင်းမှာဖြစ်ပျက်ခဲ့တဲ့အမေရိကန်သမိုင်းဝင်နေ့ရက်တွေအကြောင်းကိုတင်ဆက်ပေးမှာဆိုတော့အမေရိကမှာမြေယာရီအလကားပေးခဲ့တယ်ဆိုတဲ့အကြောင်းနဲ့စလိုက်ရအောင်ပ
ါဟုတ်ရဲ့လားဗျာအလကားပေးတယ်ဆိုလို့ကျွန်တော်တို့စိတ်ဝင်စားသွားတယ်ဗျ
ဟုတ်ပါဗျာအလကားပေးတယ်ဆိုတာကလည်းဟိုးလွန်ခဲ့တဲ့နှစ်150ကျော်လောက်ကပါဗျာအဲ့ဒီအချိန်မှာအမေရိကမှာလူကလည်းတိတ်ရှိသေးတာမဟုတ်တော့လူသူအယောက်ပေါက်နေတဲ့နေရာတွေမှာသွားနေရင်မြေအေကရာနဲ့ချီးပြီးအလကားရကြတာဗျာ
ဟုတ်ကဲ့စာပြီးပြောပါအောင်ဗျာ
1862ခုနှစ်ဇန်နဝါရီလ1ရက်မှာစတင်တက်ရောက်ခဲ့တဲ့ ပြည်ထောင်စုဥပဒေတစ်ခုဟာအမေရိကန်ပြည်ထောင်စုနောက်ပတ်ချမ်းအပေါ်အကြီးအကျယ်တည်ရောက်မှုရှိခဲ့တယ်ဗျ။ဒီမေယာပိုင်ဆိုင်ခွင့်ဥပဒေအရအဲ့ဒီဒေသမှာအခြေချနေထိုင်လူတွေပြီးတော့စိုက်ပျိုးရေးလုပ်ကျင်သူဘယ်သူမှမစိုးမြေ65ဟက်တာဝယ်ယူဖို့မလိုပဲအခမဲ့ရရှိမှာဖြစ်ပါတယ်။အဲ့ဒီမြေယာပေါ်မှာငါးနှစ်နေထိုင်တာဒါမှမဟုတ်စိုက်ပျိုးတာလုပ်ကင်မှသာဒီမြေကိုပိုင်ဆိုင်နေမှာပါ။ဒါမှမဟုတ်6လနေထိုင်ပြီးနောက်မှာတော့ဒေါ်လာ240ပေးပြီးဝယ်ယူလို့ရတယ်ဗျ။
အမေရိကန်ရဲ့အာဏာသိမ်းရမှုအဝန်အဝိုင်းပိုကြီးထွားလာအောင်နဲ့နောက်ဘက်ဒေသမှာမြေယာပိုင်ဆိုင်နိုင်အောင်ဒီမြေယာပိုင်ဆိုင်ခွင့်ဥပဒေကိုလွှတ်တော်ကအပြောင်းလဲတွေလုပ်ခဲ့တယ်လို့သမိုင်းပညာရှင်တွေကပြောတယ်ဗျဒီဥပဒေဟာအမေရိကန်အနောက်ဘက်က၆သွေ့ပြီးအေးမြတဲ့ရာသီဥတုနဲ့အကျွမ်းတဝင်မရှိတဲ့အခြေချနေထိုင်လူတွေအတွက်လည်းသဘောကျစရာဖြစ်ခဲ့ပါတယ်ဒါပေမဲ့လည်းဒီရာသီဥတုတံကိုအန်တူရင်အချို့မိသားစုတွေစူးစောင်းထားသမျှကုန်ခဲ့ရပြီးတချို့တွေကတော့အစာအိမ်စာပြက်လက်ပြီးဒုက္ခတွေရင်ဆိုင်ခဲ့ရတယ်ဗျ
။မြေယာအလကားရလို့တွားနေကြတယ်ဆိုပေမဲ့ဟိုရုံးကအခုလိုနီးပညာပိုင်းကလည်းမထွန်းကားသေးတော့စရောက်စမှာယာဒီဥရုတန်ကိုအန်တူရင်အခက်ခဲတွေတွေ့ကြရတာပေါ့ကိုညာဝင်းအောင်ရေ
။အခုတော့လေဟိုရုံးကနဲ့မတူပဲတနိုင်ငံလုံးဘယ်နေရာပဲဖြစ်ဖြစ်အားလုံးဖွံ့ဖြိုးတိုးတက်နေတာပဲလေ။ကဲနောက်ထပ်ထူးခြားတာလေးတွေကိုလည်းဆက်ပြောပါအောင်ကိုအောင်ရေ
။ကောင်းပါပြီဗျာ။1863ခုနှစ်ဇန်နဝါရီလ1ရက်နေ့မှာပဲအမေရိကန်သမ္မတအီဘရာဟမ်လင်ကွန်ဟာအမေရိကန်သမိုင်းမှာအရေးပါတဲ့လွတ်လပ်ခွင့်နဲ့ပတ်သက်တဲ့ကြေညာချက်အမိန့်တရထုတ်ပြန်ခဲ့ပါတယ်။ဒီအမိန့်အရအမေရိကန်မြောက်ပိုင်းတပ်တွေကိုစန့်ကျင်တိုက်ခိုက်နေတဲ့ပြည်နယ်တွေကကျွန်ဖြစ်နေသူတွေကိုကျွန်ဘွားကလွတ်မြောက်ခွင့်ပေးလိုက်တာပါ။အမေရိကန်ပြည်ရင်းစစ်အပေါ်မှာလည်းဒီအမိန့်ဟာတက်ရောက်မှုရှိလာပါတယ်။တောင်နဲ့မြောက်ပြည်ရင်းစစ်ဟာအမေရိကန်ပြည်ထောင်စုကိုပြန်လည်စုစည်းဖို့တခုရဲ့အတွက်သာမဟုတ်ပဲကျွန်စနစ်ရှင်သန်နေတဲ့တောင်ပိုင်းကိုပြန်လည်ထိန်းချုပ်ပြီးဒီကျွန်စနစ်ကိုအမြင့်ဖြတ်ချေမှုန်းဖို့အတွက်လည်းဖြစ်ပါတယ်
။တောင်ပိုင်းစစ်တပ်ရဲ့စစ်စွမ်းရည်ကိုချိနဲ့စေပြီးတောင်ပိုင်းနေမြေတွေကိုသိမ်းပိုက်နိုင်တဲ့အတွက်မြောက်ပိုင်းယူနီယံတပ်ဟာလွတ်လပ်ရေးတပ်ဖွဲ့ဖြစ်လာပါတယ်။ဒါပေမဲ့လည်းဒီတိုက်ခိုက်မှုတွေအပေါ်မြောက်ပိုင်းသားတွေရဲ့ကျူးကျော်ရန်စမှုအဖြစ်တောင်ပိုင်းသားတွေကသတ်မှတ်ထားတာပါဗျာ။
အခုလိုမျိုးကျွန်စနစ်ကိုဖျက်သိမ်းနိုင်ခဲ့တဲ့အတွက်အီဘရာဟမ်လင်ကွန်ဆိုပြီးအလုံးကအတူယူရလောက်တဲ့ခေါင်းဆောင်တဦးလည်းဖြစ်လာတာလို့ပြောရမှာပေါ့ကုညာရေသူနေထိုင်တဲ့ Illinois ပြည်နယ် Springfield မြို့မှာဆိုရင်လဲသမရလင်ကွန်အိမ်ကိုပြတိုက်လုထားပြီးမြို့တော်ဝါရှင်တန်ကအမျိုးသားရင်ပြင်တစ်ဖက်ထိတ်အမေရိကန်လွှတ်တော်ပင်မအဆောက်အဦးနဲ့မျက်နှာချင်းဆိုင်မှာလင်ကွန်အမတ်တရရုပ်ထုကြီးနဲ့အဆောက်အဦးကိုဆောက်လုထားတာမှာနှစ်စဉ်လူပေါင်းမြောက်များစွာလာရောက်ကြည့်ရှုကြပါရဗျာ
ကောင်းပါပြီကိုအောင်ကြီးနောက်ထပ်သမိုင်းဝင်နေ့ရဲ့အကြောင်းကိုလည်းပြောပါအောင်လားဗျာ
ဟုတ်ကဲ့ပါဟိုတလောလေးကမှာအမေရိကန်သမ္မတဘရိုက်အိုဘားမားနဲ့ကျူးဘားနိုင်ငံသမ္မတရော့ကက်စတိုရူဟာနှစ်နိုင်ငံမျိုးတော်တွေဖြစ်ကြတဲ့ဝါရှင်တန်နဲ့ဟာဗာနာတို့ကနေတပြိုင်တည်းထဲပြောဆိုခဲ့ကြတဲ့မိန့်ခွန်းမှာသူတို့ဟာနှစ်အတန်ကြာဖမ်းဆီးထိန်းသိမ်းထားခဲ့တဲ့အကျဉ်းသားတွေကိုလဲလှယ်ခဲ့ကြပြီးနှစ်နိုင်ငံကြားစီးပွားရေးနဲ့ခီးသွားလာမှုတွေတိုးမြင့်ပြုလုပ်ကြဖို့လမ်းဖွင့်ပေးလိုက်ပြီလို့ပြောဆိုခဲ့ကြပါတယ်
တကယ်တော့စီအီကာလာစတင်ပြီးရာစုနှစ်တစ်ဝက်ကျော်ကြာနှစ်နိုင်ငံကြားတန်တမန်ဆက်ဆံရေးဖြတ်တောက်ထားခဲ့ကြတယ်နော
်ဟုတ်ပါတယ်ကိုညာရေ1962ခုနှစ်ဇန်နဝါရီလ3ရက်နေ့ထိအမေရိကန်ပြည်အောင်စုဟာကျူးဘားနိုင်ငံနဲ့တန်တမန်ဆက်ဆံရေးရှိနေခဲ့ပါတယ်အဲ့ဒီအချိန်ကကျူးဘားအစိုးရအဖွဲ့ခေါင်းဆောင်ဖီဒယ်ကက်စတိုဟာအမေရိကန်ပြည်အောင်စုကိုတိုက်ရိုက်ဆော်ကားတာတွေဆွဲချက်တင်တာတွေကိုတစ်နှစ်ကြာလှုပ်ဆောင်ခဲ့တာပါဟာဗာနာမှာရှိတဲ့အမေရိကန်တန်ရုံအမှုဌာနတွေဟာစနစ်တကျနဲ့အနောက်ရှက်ပေးတာတွေကိုလည်းကြုံခဲ့ကြရပါတယ်။အမေရိကန်တွေဟာကျူးဘားကွန်မြူနစ်အစိုးရအတွင်းမတိမငိမ့်ဖြစ်အောင်လျှို့ဝှက်ဆောင်ရွက်နေတယ်လို့ Fidel Castro ကဆွဆဲခဲ့ပြီး1962ခုဇန်နဝါရီလ3ရက်နေ့မှာဟာဗာနာမှာရှိတဲ့အမေရိကန်တန်ရုံဝန်ထမ်းဦးရေ17ရောက်အထိ48နာရီအတွင်းမှာရှော့ချပေးဖို့ Fidel Castro ကတောင်းဆိုချိန်မှာတန်တမန်ဆက်ဆံရေးလည်းပြတ်တောက်သွားခဲ့တာပါဗျာ။
အမေရိကန်တန်ရုံဝန်ထမ်းဦးရေဟာအယောက်300အထိရှိနေပြီးအဲ့ဒီထဲမှာအများစုဟာပင်တဂွန်အမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA နဲ့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးအဖွဲ့ FBI တို့ကဖြစ်တယ်လို့မစ္စတာကက်စထရိုကဆွဆွဲခဲ့တာပါအမေရိကန်နိုင်ငံရေးဝန်ကြီးဌာနကတော့ဟာဗာနာကအမေရိကန်တန်ရုံမှာဝန်ထမ်း89ဦးထိပဲရှိတယ်လို့ပြောပြီးကျူဘာဘက်ကဒီဆွဆွဲမှုအပေါ်အမေရိကန်ဘက်ကတီးခံနိုင်မှုအတိုင်းအတာကုံသွားပြီလို့အမေရိကန်သမ္မတဒွိုက်အိုက်ဆန်ဟောဝါကဆိုပါတယ်ဗျာ
နောက်ထပ်သမိုင်းဝင်နေ့ရက်တွေကတော့အမေရိကန်ပြည်ထောင်စုရဲ့နောက်ဆုံးမှပါဝင်လာခဲ့တဲ့ပြည်နယ်တွေအကြောင်းပါဗျာ1959ခုနှစ်ဇန်နဝါရီလ3ရက်နေ့မှာအလာစကာဒေသဟာအမေရိကန်ပြည်ထောင်စုရဲ့အမှတ်စဉ်49မြောက်ပြည်နယ်တစ်ခုဖြစ်လာပါတယ်သမ္မတဒွိုက်အိုက်ဆန်ဟောဝါကအမေရိကန်ပြည်နယ်တစ်ခုအဖြစ်အသိအမှတ်ပြုကြောင်းကြေညာချက်ကိုလက်မှတ်ရေးထိုးပြီးအမေရိကန်အလံပေါ်မှာ 49ခုမြောက်ကျယ်ပွင့်ထည့်သွင်းနိုင်ဖို့အမိန့်ကိုလည်းထုတ်ပြန်ခဲ့ပါတယ်။အလက်စကာပြည်နယ်ကိုရုရှားအမေရိကန်ဒေသတစ်ခုအဖြစ်တည်ထားကြပြီး1869ခုနှစ်မှာအမေရိကန်ကရုရှားစီကဝယ်ယူခဲ့တာပါ။အလက်စကာဟာအမေရိကန်48ပြည်နယ်ပေါင်းနယ်မြေရဲ့၅ပုံတစ်ပုံအကျယ်အဝန်းလည်းရှိပါတယ်
။ဒီပြည်နယ်ကနေရေနံသဘာဝတန်ငွေအများအများထုတ်ယူနိုင်ခဲ့ပြီးနောက်ထပ်လည်းအများပြရှိနေသေးတဲ့အပြင်အခြားသဘာဝတွင်းတွက်ပစ္စည်းတွေလည်းခံမှန်းလို့မရအောင်ရှိနေတာလေ။ဒါပေမဲ့လည်းပြည်တော်စုသဘာဝပတ်ဝန်းကျင်ထိန်းသိမ်းနဲ့ကာကွယ်စောင့်ရှောက်ရေးဥပဒေအရနောင်လာမယ့်မျိုးဆက်သစ်တွေအတွက်ဒီတွင်းတွက်ပစ္စည်းတွေကိုရှာဖွေခွင့်နဲ့ထုတ်ယူခွင့်ကန့်သက်ထားတာဗျ
။နောင်မျိုးဆက်တွေအတည်းပါထည့်သွင်းစဉ်းစားပေးထားတယ်ဆိုတော့အမျှော်အမြင်ရှိတဲ့ခေါင်းဆောင်တွေလို့ပြောရမှာပေါ့ဗျာနော်
။ဟုတ်ပါတယ်ဗျာ။ဒါပေမဲ့လည်းအလက်စကာဒေသဟာအမေရိကန်ပြည်တော်စုရဲ့အစိတ်အပိုင်းတစ်ခုအဖြစ်အမေရိကန်အလံပေါ်မှာ49ပြည်နယ်မြောက်ကျယ်ပွင့်တဲ့ပွင့်ထပ်တိုးလာတဲ့အနေအထားဟာသိကြကြမခံပဲပစိဖိတ်ကျွန်းဖြစ်တဲ့ဟာဝိုင်အီဟာနောင်ခုနှစ်လအကြာ1959ခုနှစ်ဇွန်လလမှာအမေရိကန်ရဲ့50မြောက်ပြည်နယ်ဖြစ်လာတာလေ
။ကဲဒီတခါတော့သူနိုင်ငံသားတွေကအရှင်လက်လက်ဖန်ဆီးပြီးအသက်ခံခဲ့ရတဲ့နိုင်ငံခေါင်းဆောင်တူအကြောင်းကိုပြောပြရစီခင်ဗျာ။1986ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်သမ္မတရော်နယ်ရေဂန်ကလစ်ဗျားနိုင်ငံအပေါ်အမေရိကန်ကပိတ်ဆို့တန်ခတ်မှုလုပ်မယ်လို့ကြေညာခဲ့ပါတယ်။1985ခုနှစ်မှာအီတလီနဲ့ဗီယက်နာလေဆိပ်ကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့တာကိုသူကထောက်ပြခဲ့ပါတယ်။အဲဒီလိုတိုက်ခိုက်မှုတွေအကျဉ်းအမေရိကန်5ဦးအပါအဝင်တခြားအရက်သား10ဦးသေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကျူးလွန်သူပါလက်စတိုင်းအကြမ်းဖက်ခေါင်းဆောင်အဘူနစ်ဒဲလ်ဟာလိဗျားခေါင်းဆောင်မိုမာဂရာဖီစီကအထောက်ပံ့ကူညီတွေယူခဲ့တယ်လို့ယုံကြည်ရပါတယ
်။အကြမ်းဖက်တိုက်ခိုက်မှုတွေဆက်ဖြစ်နေတာဟာအမေရိကန်ရဲ့အမျိုးသားလူညုံရေးကိုချင်းချောက်မှုဖြစ်တယ်လို့လဲသမရရေဂင်ကပြောပါတယ်ဂရာဖီကိုနိုင်ငံတကာအသံဝင်ကစန့်ကျင်သင့်တယ်လို့ပြောဆိုပြီးနောက်တည့်ရက်မှာပဲသမရရေဂင်ဟာအမေရိကန်ပြည်ထောင်စုနဲ့နိုင်ငံရခြားကအမေရိကန်ဘန်ဒီမှာရှိတဲ့လေပြားအစိုးရပိုင်တဲ့ငွေကြေးတွေကိုထိန်းချုပ်ဖို့အမိတ်တရက်ကိုလက်မှတ်ထိုးခဲ့ပါတယ်သမရရေဂင်လက်ထက်ကဆလို့အမေရိကန်သမရအဆက်ဆက်ကလေပြားကောင်းဆောင်တွေပေါ်မှာတင်းမာတဲ့သဘောထားရှိခဲ့တာပါဗျာ
တူတာဆောင်လေအမေရိကန်တခွင်အစီအစဉ်ကိုကိုအောင်ကတင်ဆက်ခဲ့တာပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှလည်းဆက်လက်ထုတ်လွှင့်မှုရှိပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ။
American စိုးရရန်ရတစိတ်တစ်ပိုင်းကိုရက်ဆိုင်ထားတာကာလကြာရှည်ဖြစ်နေတာဟာတမရကြောင့်လို့ American အများစုကအပြစ်တင်နေကြပေမဲ့တမရ Donald Trump ကတော့ Congress လွှတ်တော်ကအတိုက်ခံ Democrat အမတ်တွေမှာလည်းတာဝန်အတူတူရှိနေတယ်လို့တင်းလာနေ American လေသမားတို့နဲ့တွေ့ဆုံပွဲမှာပြောပါတယ်။အစိုးရရန်ရတစိတ်တစ်ပိုင်းရက်ဆိုင်ထားတာနဲ့ပတ်သက်ပြီးစစ်တမ်းကောက်ယူရမှာတမရ Trump နဲ့သူ့ရဲ့ Republican Party မှာတာဝန်ရှိကြောင်းပြောဆိုကြသူများနေတယ်လို့အဓိကစစ်တမ်းကြီး6ခုမှတွေ့ရပါတယ်။ရုရှားအတွက်ဘယ်တော့မှသူအလုပ်မလုပ်ခဲ့ပါဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲပြောကြားလိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတထရမ့်ကကျေးဇူးဆက်တဲ့တုံ့ပြန်မှုတွေလုပ်တဲ့သဘောရှိတယ်လို့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်ပိုင်းမှာသမ္မတထရမ့်ကခုလိုပြောကြားခဲ့တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီးအသစ် AKF တို့မော်မန်ကရိုဟင်ဂျာတွေဝင်လာတာဟာတကယ်ပြဿနာကြီးတစ်ခုဖြစ်ကြောင်းနဲ့ဖြစ်ပေါ်လာတဲ့လူသားချင်းစာနာမှုဆင်ရဲပြဿနာဟာဖြေရှင်းမှုမလွယ်လောက်ဘူးလို့တင်းလာနေမှာပြောကြားလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်မှာလူမှုရေးစီးပွားရေးနဲ့လုံခြုံရေးဆိုင်ရာကြုံလာနိုင်တာတွေကိုလေ့လာဆန်းစစ်ဖို့တာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့လည်းသတင်းတောက်တွေကပြောပါတယ်။ကမ္ဘောဒီးယားနဲ့မြန်မာနိုင်ငံတွေကနေတင်သွင်းမဲ့ဆန်တွေကို EU ဥရောပသမဂ္ဂကအခွန်စည်းချက်ဖို့အခုတစ်ပတ်တည်းလှုပ်ဆောင်မဲ့သဘောရှိတယ်လို့နှိစက်တဲ့သတင်းရက်ကကိုကိုကာဘီရိုက်တာစ်သတင်းမှာမနေ့ကဖော်ပြထားပါတယ်။လာမယ့်3နှစ်အတွင်းတင်သွင်းမဲ့ဆန်တွေအတွက်တွင်းကုန်ခွန်တွေကိုစည်းချက်သွားမှာဖြစ်ပြီးဒီလိုလှုပ်ဆောင်မှုအတွက်ကန့်ကွက်သူရှိမရှိကိုဗော်ဒဘူးနဲ့နောက်ဆုံးထားဆုံးဖြတ်မှာဖြစ်ပြီးတောက်ကြနေကြရင်လှုပ်ဆောင်ချက်ဟာစတင်အသက်ဝင်တော့မှာဖြစ်ပါတယ်
။ကျေးဇူးပါရှင်။သတင်းအချင်းချုပ်ကိုဒေါက်ခင်မြတ်သက်ကတင်ပြပါရပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ Matt Thinky Type ဖြစ်ပါတယ်။ Engineer ကတော့ Dave Magnus ဖြစ်ပါတယ်။အင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရွှေလန်းချမ်းမြေ့ကြပါစေ။ကျမ Engineer နိုင်ပါ။
This program has come to you from the Voice of America, Washington.